Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် February 5ရက်စနေနေ့မနေ့ဖက်အတန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3249နဲ့လိုင်းလံမီတာ190တို့ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါဒီကနေ့အတန်လွင့်အစီအစဉ်တွေထဲမှာဆိုလို့ရှိရင်ကျွန်တော်တို့သတင်းတွေကိုဥစွာတင်ပြပေးပါမယ်ကုလသမဂ္ဂဆိုင်ရာမြန်မာအတမတ်ကြီးဥကျော်မိုးထွန်းနဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးတို့တွေ့ဆုံပြီးတော့မြန်မာရေးဆွေးနွေးကြတဲ့သတင်းဒါ့အပြင်အာဆီယံနိုင်ငံကြီးဝင်ကြီးများအစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အင်ဒိုနီးရှားကတိုက်တွန်းလိုက်တဲ့သတင်းပြောင်းနေရုရှားတွဲဆုံတဲ့အပေါ်အမေရိကန်အစိုးရကတုံ့ပြန်လိုက်တဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကအစိတ်ဝင်စားစရာသတင်းတွေကိုဥစွာတင်ပြပေးပါမယ်။အဲဒီနောက်မှာတော့ကျွန်တော်တို့သတင်းပေးဖို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်
။ရောက်ခုနှစ်နာရီလောက်ရတဲ့ဆန်ရှူရင်းကြီးကမန်းတော့ခုချိန်တော့အကြီးကျယ်တော့မသိအောင်ပြီးတော့တော်တော်များများအားလုံးကြီးဟိုလောက်မယ်ကကျွန်တော်တို့အဲလိုဟိုပြီးတော့ယူနေနေရတယ်ပဲ
။ပလဲမျိုးနယ်ထဲမှာချေးရွာတရွာကိုစစ်ကောင်စီတပ်တွေကထပ်မံမီးရှို့လိုက်တဲ့သတင်းပေးဖို့ချက်ထဲမှာအပြည့်စုံကိုမကြောက်မီးပဲနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့မလေးရှားမှာမြန်မာဆက်အနာသိန်းနှစ်ပြည့်ဆန္ဒပြသူတွေအဖမ်းခံထားရတဲ့နောက်ဆုံးအခြေအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်တွေကလုံခြုံရေးတွေတင်းကျပ်နေတဲ့ဆိုတဲ့သတင်းတွေကိုသတင်းပေးပို့ချက်တွေကိုမကြောက်မပဲအပြည့်စုံနားတော်တာဆင်ရပါမယ်။အခုတော့ကျွန်တော်တို့စိတ်ဝင်စားစရာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမွန်တို့ကပြောပြပေးပါတော့မယ်ခင်ဗျာ
။အမေရိကန်ကိုဆန့်ကျင်တဲ့မဟာဗျူဟာမိဖက်တွေဖြစ်ကြောင်းထုတ်ဖော်ပြောဆိုလိုက်တဲ့ကျူတမရရှိချင်ပင်နဲ့ရုရှားသမရဗလာဒီမီယာပူတင်တို့နှစ်ဦးရဲ့တောက်ကြံနေတွေ့ဆုံမှုနဲ့ပတ်သက်ပြီးအမေရိကန်သမရအင်ဂျူကအရေးမထားကြောင်းပြောကြားလိုက်ပါတယ်။အမေရိကန်တို့အနေနဲ့ကိုယ်ဆက်ဆံရေးနဲ့ကိုယ်စံတန်ဘိုးတွေကိုကိုယ်ကာကွယ်ဖို့အပြင်ကိုယ်နဲ့သဘောထားမတိုက်ဆိုင်တဲ့နိုင်ငံတွေနဲ့တောင်လက်တွဲပြီးလှုပ်လို့ရမယ့်လမ်းတွေကိုအမြဲရှာဖွေနေတာဖြစ်ကြောင်းသမရအင်ဂျူပြောခွင့်ရဂျန်ဆာဂီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကျူနဲ့ရုရှားသမရနှစ်ဦးတွေ့ဆုံရမှာယူကရိန်းအရေးနဲ့ပတ်သက်ပြီးရုရှားနဲ့အမေရိကန်နဲ့မဟာမိတ်တွေကြားဆက်ဆံရေးတင်းမာလာစေတဲ့ရုရှားရဲ့တောင်းဆိုမှုဖြစ်တဲ့အနောက်နိုင်ငံတွေစီကလုံခြုံရေးအာမခံရဖို့နဲ့နေတိုးမဟာမိတ်အဖွဲ့ဘက်ကအဖွဲ့ဝင်တွေလက်ခံဖို့လုပ်နေတာတွေကိုရပ်ပစ်ဖို့သမ္မတပူတင်ရဲ့တောင်းဆိုမှုကိုပြုတ်သမ္မတရှီကထောက်ခံခဲ့တာပါရုရှားသမ္မတပူတင်ကလည်းထိုင်ဝမ်ဟာတရုတ်ရဲ့ပိုင်းနဲ့အစိတ်ပိုင်းတစ်ခုဖြစ်နေတရုတ်ရဲ့ရည်တည်ချက်ကိုထောက်ခံကြောင်းပြောကြားခဲ့ပါတယ်ကောင်းဆောင်နှစ်ဦးရဲ့တွေ့ဆုံမှုနဲ့ပတ်သက်ပြီးအသေးစိတ်သတင်းမထုတ်ပြန်ပေမဲ့တရုတ်နဲ့ရုရှားတို့ဟာမဟာဗျူဟာဆိုင်ရာမိဖက်အသစ်တွေဖြစ်လာပြီးဘယ်ကန္နာမှမဆိုပူးပေါင်းဆောင်ရွက်မဲ့အကန့်အသတ်မရှိတဲ့မဟာမိတ်တွေဖြစ်ကြောင်းသမရရှိနဲ့သမရပူတင်တို့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားဝန်ကြီးအန်ထိုနီဘလင်ကင်ဟာအင်ဒိုပစိဖိတ်ဒေသရင်းရေကြောင်းလုံခြုံရေးနဲ့ဆိုင်ဘာလုံခြုံရေးအပါအဝင်ကိစ္စရပ်တွေပူးပေါင်းဆောင်ရွက်ရေးကိုတိုးမြှင့်ဖို့အတွက်ဩစတြေးလျနိုင်ငံမှာရှေ့သတင်းပတ်တဲ့ကျင်းပမယ်ကွတ်အဖွဲ့ဝန်ကြီးများအဆင့်ဆွေးနွေးပွဲကိုတက်ရောက်ဖို့ထွက်ခွာသွားပြီလို့အမေရိကန်နိုင်ငံရဲ့ဌာနကတောက်ကြနေမှာကြေညာပါတယ်။ကွတ်အဖွဲ့ဟာအင်ဒိုပစိဖိတ်ဒေသနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်တဲ့အမေရိကန်၊အိန္ဒိယ၊ဂျပန်နဲ့ဩစတြေးလျလေးနိုင်ငံပါဝင်တဲ့အဖွဲ့ဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ရဲ့ February 9ရက်ကဆက်ညက်ဩစတြေးလျခီးစဉ်ဟာပြီးခဲ့တဲ့ September လတဲ့ဩစတြေးလျ၊ Britain နဲ့ American တို့ရဲ့ဩဂတ်စ်ကတုံနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ရပြီးတဲ့နောက်ပိုင်းပထမဆုံးဩစတြေးလျကိုလာရောက်တဲ့ခီးစံလည်းဖြစ်ပါတယ်။လက်ရှိ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံအဖွဲ့ဝင်မဟုတ်တဲ့ဩစတြေးလျကိုနျူကလ িয়ার စွမ်းအင်သုံးရေငုပ်သင်္ဘောတိစောက်ပေးဖို့ပါဝင်တဲ့ဒီသဘောတူညီချက်ကအင်ဒိုပစိဖိတ်ဒေသရင်းတရုတ်ရဲ့စီးရဲချက်ထွန်မှုကိုတံပြန်ဖို့လှုံ့ဆော်ချက်အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတည်းကွတ်ခေါင်းဆောင်တွေရဲ့အစည်းအဝေးကိုသမ္မတဂျိုးဘိုင်ဒန်လက်ခံကျင်းပပြီးခဲ့ခြင်းကတော့ဒေသရင်းပူးပေါင်းဆောင်ရွက်ဖို့လှုပ်ဆောင်တဲ့ဘယ်လိုလုပ်ရမဆိုတခြားနိုင်ငံကိုပြစ်မှတ်ထားတာမျိုးဖြစ်တင်ဘူးလို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကပြောကြားခဲ့တယ်လို့တရုတ်အစိုးရဟာဒီ Quad နဲ့ AUKUS အဖွဲ့တွေနဲ့ပတ်သက်ပြီးသတိနဲ့စောင့်ကြည့်နေတယ်လို့ထောက်ဖော်ပြောဆိုထားတာဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံရဲ့ဝန်ကြီးတွေအစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အတွက်ဆုံးဖြတ်ချက်ကိုအင်ဒိုနီးရှားကထောက်ခံကြောင်းပြောကြားလိုက်ပါတယ်။ဒီလာရဲကျင်းပဖို့စီစဉ်ထားတဲ့အစည်းအဝေးမှာမြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီး ဥက္ကဋ္ဌမောင်းလင်းကိုဖိတ်ကြားမှာမဟုတ်ကြောင်းအာဆီယံအလှည့်ကျအဥက္ကဋ္ဌကမ္ဘောဒီးယားကအင်ဒိုနီးရှားကိုအာမခံခဲ့တယ်လို့လဲအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Daegu Faisal Shah ကVOA ကိုပြောပါတယ်အစီအွေအတွက်မြန်မာနိုင်ငံကနိုင်ငံရေးနဲ့မသက်ဆိုင်တဲ့ကိုယ်စားလှယ်တွေပဲလာရောက်ဖို့ရှိတယ်လို့သူတို့ကရှင်းရှင်းလင်းလင်းပြောပါတယ်ဒါကြောင့်အစီအွေမှာမြန်မာဘက်ကနိုင်ငံရေးနဲ့ပတ်သက်သူတွေမပါဖို့အတွက် အင်ဒိုနီးရှားရဲ့ရည်တည်ချက်အတိုင်းဖြစ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောတော့တာပါမြန်မာစစ်ကောင်စီတာဝန်ရှိသူတွေကိုအစည်းအဝေးမဖိတ်ဖို့မနစ်ကအာဆီယံကချမှတ်ထားတဲ့သဘောတူညီချက်အတိုင်းကမ္ဘောဒီးယားကလိုက်နာဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်အာဆီယံနိုင်ငံခြားရေးဝန်ကြီးရဲ့အစည်းအဝေးကို ဖေဗရူလီတောင်ရဲ့ချက်တပင်းနေညနေမှာမြန်မာတမ္မကြီးဦးကျော်မိုးထွန်းနဲ့တွေ့ဆုံပြီးမြန်မာအရေးဆွေးနွေးခဲ့ပါတယ်မြန်မာတည်သူတွေအတွက်အမေရိကန်ဘက်ကမယံမနာဆောင်ရွက်ဖို့အတွက်ဂရုပြုထားတာတွေနဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရှောက်လှမ်းဖို့အတွက်လှုပ်ဆောင်နေမှုတွေကိုတမ္မကြီးနှစ်ဦးဆွေးနွေးခဲ့ကြတယ်လို့ကုလသမဂ္ဂအမေရိကန်ကိုယ်စားလှယ်အဖွဲ့ချုပ် Facebook မှာဖော်ပြထားပါတယ်ကမ္ဘာနိုင်ငံတွေအနေနဲ့မြန်မာအရေးဖြစ်ရှင်းရမှာထိထိရရောက်ဆောင်ရွက်ကြဖို့ တမ္မကြီး Thomas Greenfield ကတိုက်တွန်းနေတာဖြစ်ပြီးမြန်မာနိုင်ငံတော်ရက်ဆက်ကြမ်းကြုတ်မှုတွေကိုဟန်တားနိုင်အောင်နိုင်ငံတကာအတိုင်းဝန်းကဒီတဲ့ပို့လှုပ်ဆောင်ဖို့လဲတိုက်တွန်းထားတာပါဒီလိုရက်ဆက်တဲ့လုပ်ရည်တွေအတွက်တာဝန်ရှိတဲ့စစ်တပ်လက်နက်မရသေးရတဲ့မြန်မာနိုင်ငံကိုစစ်လက်နက်တင်ပို့မှုတွေရပ်ဆိုင်းဖို့အဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုရဲကုလသမဂ္ဂထွေထွေညီလာခံဆုံးဖြတ်ချက်ကိုအမေရိကန်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညပထမနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့စနေနေ့မနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေရပါကျွန်တော်ကရဲမုံပါ2022ခုနှစ်ဆောင်းရာသီအိုလံပစ်အားကစားပွဲတော်ကိုတရုတ်နိုင်ငံဘေကျင်းမြို့တော်ကအမျိုးသားအားကစားကွင်မှာတောက်ကြနေကတရုတ်ဝင်အခမ်းအနားနဲ့စတင်လိုက်ပါပြီ
။中国大奖环入场。
ဖွင့်ပွဲကိုအိုလံပစ်ကော်မတီဥက္ကဋ္ဌနဲ့အတူတရုတ်သမ္မတရှီကျင်းပင်ကိုယ်တိုင်တက်ရောက်ပြီးဖွင့်လှစ်ခဲ့ခြင်းဖြစ်ပါတယ်။ဒီအားကစားကွင်ကြီးကငှက်တိုက်ဒီဇိုင်းလို့လူသိများကြော်ကြားတဲ့2008ခုနှစ်နွေရာသီအိုလံပစ်ပွဲကျင်းပတဲ့နေရာလည်းဖြစ်ပါတယ်။ရုရှားသမ္မတပူတင်ကုလသမဂ္ဂအတူရင်မှုချုပ်ကမ္ဘာ့ကျန်းမာရေးအဖွဲ့ဥက္ကဋ္ဌနိုင်ငံတကာကခေါင်းဆောင်များတန်တမန်များနဲ့အရေးကြီးပုဂ္ဂိုလ်များတက်ရောက်ခဲ့ကြပါတယ်။ American, Britain နဲ့ Canada နိုင်ငံတို့ကတော့တရုတ်နိုင်ငံရှင်ကျင်းဒေသက Uyghur Muslim တွေအပေါ်လူမျိုးသုံးအောင်လုပ်တယ်ဆိုတဲ့စွပ်စွဲချက်နဲ့အစိုးရတာဝန်ရှိသူတွေမတက်ရောက်ပဲအားကစားသမားတွေကဆေးလွတ်ပြီးတန်တမန်ရေးအရာတပိတ်မှောက်ထားပါတယ်။တရုတ်အစိုးရကတော့ Uyghur Muslim တွေအပေါ်ဖိနှိပ်မှုဆွဆဲချက်တွေကိုညှင်းဆန်ထားတာပါ။တန်တမန်ရေးတပိတ်မှောက်တဲ့နိုင်ငံတွေထဲမှာအခုနောက်ဆုံးအိန္ဒိယနိုင်ငံလည်းပါဝင်လာပါဗါး။2020ပြည်내ကတေကျေထိခိုက်မှုတွေကြုံခဲ့ရတဲ့နှစ်နိုင်ငံနယ်စပ်ပစ်ခတ်မှုမှာပါဝင်ခဲ့တဲ့တရုတ်တပ်ဖွဲ့ဝင်တယောက်ဟာအိုလံပစ်မီရှူတိုင်လက်ဆင့်ကမ်းတည်ဆောင်ရမှာပါဝင်နေတဲ့အတွက်အိန္ဒိယကကန့်ကွက်တဲ့အနေနဲ့တပိတ်မှောက်ခဲ့တာပါ။ကိုဗစ်ကရောဂါကြောင့်အားကစားသမားတွေနဲ့ပြိတက်အနှဲငယ်တာတက်ရောက်ခွင့်ရခဲ့ပါတယ်။ကက်ရောဂါကာကွယ်ရေးအတွက်စီကံတင်းကျပ်ထားတဲ့ကြားမှာပဲကိုဗစ်ရောဂါကူးစက်သူ290ကျော်စစ်ဆေးတွေ့ရှိထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။2022ခုနှစ်ဆောင်းရာသီအိုလံပစ်အားကစားပွဲတော်တောက်ကြံနေကစတင်ကျင်းပဖို့နိုင်ပိုင်းအလိုမှာပဲဟောင်ကောင်ကဒီမိုကရေစီရေးလှုပ်ရှားသူကူစီယူကိုနိုင်ငံတော်မတည်မငြိမ်ဖြစ်အောင်လှုံ့ဆော်မှုဆွဆွဲချက်နဲ့ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အိုလံပစ်အားကစားပွဲကျင်းပမယ့်အချိန်နဲ့တိုက်ဆိုင်ပြီးဟောင်ကောင်မှာရှိတဲ့တရုတ်အစိုးရရဲ့ဆက်ဆံရေးရုံးချိန်မှာဆန္ဒပြဖို့စီစဉ်ခဲ့တာလို့လည်းဒေတာကန်သတင်းတွေကဖော်ပြကြပါတယ်။ဟောင်ကောင်မှာမတရားဖမ်းဆီးမှုတွေရှိနေချိန်မှာအိုလံပစ်အားကစားပွဲကျင်းပတဲ့အပေါ်ဝေဖန်ပြောဆိုထားတဲ့အသက်85နှစ်အရွယ်ကင်ဆာရောဂါအဆင့်4ခံစားနေရတဲ့ခူးဟာတောက်ကြံနေကဆန္ဒပြမဲ့အစီအစဉ်နဲ့ပတ်သက်လို့သတင်းမီဒီယာတွေကိုကြိုတင်အသိပေးခဲ့တာပါ။ဟောင်ကောင်ရဲတပ်ဖွဲ့ကတော့ဖမ်းဆီးမှုကိုကြေညာချက်ထုတ်ပြန်အသိပြုခဲ့ပြီးနောက်ထပ်အမျိုးသား2ဦးနဲ့အမျိုးသမီး2ဦးကိုလည်းမေးမြန်းစစ်ဆေးဖို့ခေါ်ယူထားကြောင်းပြောပါရယ်။ခုဟာအရင်ကလည်းနိုင်ငံရေးလှုပ်ရှားမှုတွေကြောင့်အရင်က17ကြိမ်ဖမ်းဆီးခံခဲ့ရဘူးသူလည်းဖြစ်ပါရယ်။အခုနောက်ဆုံးနိုင်ငံတော်မတည်မငြိမ်ဖြစ်အောင်လှုံ့ဆော်ရဲဆိုတဲ့ဆွဆွဲချက်ဟာဆန္ဒပြဖို့စီစဉ်မှုအတွက်ဆွဲချက်တင်လာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ ဩစတြေးလျနိုင်ငံမှာအသက်16နှစ်အထက်အရွယ်ရှိတဲ့သူတိုင်းကိုဗစ်ကာကွယ်ဆေးမထိုးမနေရထိုးရမယ့်ဥပဒေကိုတမရအလက်ဇန်းဒါဗန်ဒါဘယ်လန်ကတောက်ကြနေမှာလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။အခုလိုဆေးထိုးရမယ့်ဥပဒေကိုဥရောပနိုင်ငံတွေထဲမှာဩစတြေးလျနိုင်ငံကပထမဆုံးပြဋ္ဌာန်းလိုက်တဲ့နိုင်ငံလေးဖြစ်ပါတယ်။နောက်လာလည်းမှာအသက်ဝင်မဲ့ဒီဥပဒေပြဋ္ဌာန်းချက်ထဲမှာဆေးထိုးတာကြောင့်တက်တိတ်မပြနိုင်ရင်ကနအူးတန်ကြီးကတော့ American Dollar 680ပါ။ဒေါ်လာ4100ကျော်အထိတိုးသွားမယ်လို့လည်းပါပါတယ်။ဩစတြေးလျကျန်းမာရေးဝန်ကြီးကတော့ကိုဝင်ဆောင်မိခင်တွေနဲ့ကျန်းမာရေးကြောင့်ဆေးထိုးဖို့အဆင်မပြေသူတွေကိုတော့ချင်းချက်အဖြစ်နဲ့မထိုးဘဲနေလို့ရမယ်လို့ပြောပါရယ်။ American ပြည်ထောင်စုက Johns Hopkins တက္ကသိုလ်ကိုဗစ်ရောဂါစောင့်ကြည့်ရေးဌာနကတော့ဩစတြေးလျနိုင်ငံမှာအနည်းဆုံးလူဦးရေ86ရာခိုင်နှုန်းအထိကိုဗစ်ကာကွယ်ဆေးကိုအပြည့်အဝထိုးထားပြီးပြီလို့ထုတ်ပြန်ထားပါရယ်။ဩစတြေးလျမှာအခုလိုကိုဗစ်ကာကွယ်ဆေးထိုးဖို့ဥပဒေပြဋ္ဌာန်းချိန်မှာပဲဥရောပနိုင်ငံတွေဖြစ်တဲ့ Denmark, Sweden နဲ့ပြင်သစ်နိုင်ငံတွေမှာတော့ကိုဗစ်ကြောင့်တင်းကျပ်ထားတာတွေကိုပြန်လည်လျှော့ပုတ်နေခြင်းလည်းဖြစ်ပါရယ်။အရင်နှစ်တူထက်စာရင်ပြီးခဲ့တဲ့နှစ်ထဲပင်လယ်သမုဒ္ဒရာတွေပူပူနွေးလာပြီးတကမ္ဘာလုံးဟာပြင်းထန်တဲ့ရာသီဥတုပုံစံနဲ့ရောက်လာတယ်လို့မကြသေးမီကထုတ်ဝေလိုက်တဲ့ Advance in Atmospheric Science သိပ္ပံစာဆောင်မှာဖော်ပြထားပါတယ်။သမုဒ္ဒရာရေအပူချိန်ကိုသိပ္ပံပညာရှင်23ဦးကအချိန်ထောင်ပေါင်းများစွာစမ်းသပ်တိုင်းတာခဲ့တာပါ။သူတို့ရဲ့လေးလာတွေ့ရှိချက်တွေကို2018မှာစတင်ထုတ်ပြန်ခဲ့ပြီးလေးလာတွေ့ရှိချက်တွေအရသမုဒ္ဒရာအပူချိန်ဟာနှင်းစင်ညှင်းတက်လာနေတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီလိုပူနွေးမှုကကဘာကြီးတစ်ခုလုံးတသက်မှတ်တဲ့ပူနွေးနေရမျိုးမဟုတ်ဘူးလို့ဆိုပါရယ်2022ခုနှစ်ထဲတွေ့ရှိချက်မှာတော့လေစီးကြောင်းလေတိုက်တဲ့ပုံတကံပြောင်းလဲလာတာကိုသူတွေတူလေးလာတွေ့ရှိခဲ့တာပါ Atlantic သမုဒ္ဒရာတချို့တစ်ပိုင်းအိန္ဒိယသမုဒ္ဒရာနဲ့မြောက်ပိုင်း Pacific သမုဒ္ဒရာတွေဟာအရင်ထက်မြင်းမြန်ဆန်ဆန်ပူနွေးလာတာကိုတွေ့ရပါတယ်ခင်ဗျာ
သတင်းတွေကိုဒေါခင်မျိုးတဲ့နဲ့ကိုရဲမွန်တို့ကပြောပြသွားတာပါသတင်းပေးပို့ချက်တွေကိုစတင်ထုတ်လွှင့်ပါတော့မယ်စကိုင်းတိုင်းပလဲမျိုးနယ်မှာစစ်ကောင်စီတပ်တွေရဲ့စစ်ဆင်ရေးတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေကဒေသခံတွေရဲ့နေအိမ်တွေကိုမိရှုဖျက်ဆီးတာလူရက်တာအရသားတွေကိုတပ်ပြတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီဆွဆွဲချက်တွေပေါ်စစ်ကောင်စီကငြင်းဆန်ထားပေမဲ့လည်းဒေသခံတွေကတော့စစ်ကောင်စီတပ်တွေရဲ့ဖျက်ဆီးမှုတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုမျက်မြင်ကိုယ်တိုင်တွေ့မြင်ခဲ့ကြရတယ်လို့ပြောပါတယ်ဆက်သွယ်မြင်မြန်ထားတဲ့ကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်စစ်ကောင်စီတပ်ဖွဲ့တွေထိုးစစ်ဆင်နေတာတလားလောက်ရှိလာပြီဖြစ်တဲ့ပလဲမျိုးနယ်မှာလုံခြုံရေးတပ်ဖွဲ့တွေကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ဖျက်ဆီးမှုတွေကျူးလွန်နေတယ်လို့ဒေသခံတွေကပြောပါတယ်ဖေဖော်ဝါရီလ4ရက်နေ့တောက်ချာနေညကလည်းကိုင်းတွင်းရွာကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတူကအခုလိုပြောပါတယ
်ကိုင်းတွင်းရွာကိုမီးရှို့တယ်ဗျညာခုနလိုက်လာတဲ့ဆန်မရှိဘူး။ဒီဒီကမန်တော့အခုချိန်တော့ဒီကြလို့မသိအောင်ပြတော်တော်များများဟာလို့ဒီဟာလောက်မယ်ပြကျွန်တော်တို့အဲ့လိုဟောမီးတော့ယူနေနေရတယ်ပြ
။နေအစာဦးတွေဖြစ်စည်းခံရတာတွေပြင်အရသားတွေတပ်ဖြတ်ခံရတာတွေရှိတယ်လို့လည်းပြောပါတယ်။အင်းကန်ရွာနဲ့အုံနောက်ရွာကနေဖမ်းဆီးသွားတဲ့ရွာသား၄ဦးကိုလည်းလုံခြုံရေးတပ်ဖွဲ့တွေကပြစ်တက်ခဲ့တယ်လို့နောက်ထပ်ဒေသခံတူကပြောပါတယ်
။ဟိုနည်းနည်းရဲ့အနောက်ဖက်မှာမိုင်းတလုံးကွေးတယ်မင်းတို့ကွယ်တော့သူတို့လမ်းမှာတန်လျာနဲ့ဖမ်းလာတဲ့ကြီးဝါတာလေးယောက်ပေါ့ဟိုရှင်းနံကနေရောကိုနောက်ကနေရောအဲ့ကလေးနေရောကိုသူတို့ပြစ်တက်လိုက်တယ
်တနေရွာနဲ့မင်းတိုင်ပင်ရွာတွေမှာလဲပြစ်ခတ်မှုတွေကြောင့်ဒေသခံတွေထွက်ပြေးချိန်မှာခြံရစ်ခဲ့တဲ့ပစ္စည်းဥစ္စာတွေလူရခံရတာတွေရှိတယ်လို့လည်းပြောပါတယ
်တမင်နဲ့မနာမင်းကြီးဝါကိုအဲ့နေရောကိုသူပြစ်ခတ်ပြီးလူတွေပေါ့ဗျာသူများတာကလေးတွေရှိကြပါတော့ဒီလူတွေရောမှာဒီလူမျိုးအောင်ရောဒီရေဟိုအိုဒီဂရန်ဒီတူနာဒီရှင်ရော6ရက်နေ့ဒီဒီကျော်ရက်ဖြစ်ပြီးတော့မဖြစ်တယ်ပြီးနောက်ဒီယူပါလေလောတဲ့ဒီရှင်ရေ5ဒေးဆိုဝင်အရိယာဆိုင်နေရရှိတဲ့ပစ္စည်းတွေကိုအဲတော့ကျွန်တော်တို့ပါတုံးပြီးတိုင်းနဲ့တို့နေဆောင်သွားကြတယ
်စစ်ကောက်စီတပ်ဖွဲ့ဝင်တွေရဲ့စစ်စင်ရေးတွေအတွင်ပျက်စီးဆုံးရှုံးမှုတွေတေချေထိခိုက်မှုတွေနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးသလိုအခုနောက်ဆုံးဖြစ်ရတဲ့နဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီသတင်းပအတွင်းအစောပိုင်းကမိလောင်မှုဖြစ်စဉ်တွေနဲ့ပတ်သက်လို့ကြာသာပတေးနေ့ကစစ်ကောင်စီသတင်းထုတ်ပြန်ရမှာတော့ဒေသခံလက်နက်ကိုင် PDF တပ်ဖွဲ့တွေလက်ချက်အဖြစ်စွပ်စွဲထားပြီးသတင်းမီဒီယာတွေကမှားယွင်းတဲ့သတင်းတွေကိုဝါဒဖြန့်နေတာဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။ထို့စစ်တွေကြောင့်လုံခြုံရေးစိုးရိမ်ရတဲ့အခြေအနေတွေကြောင့်နေရာစွန့်ခွာခဲ့ရတဲ့ဒေသခံထောင်ကနန်းရှိလာနေပြီလို့လည်းဒေသခံတူက VOA ကိုပြောပါတယ
်ကျွန်တော်ကလည်းထွက်ပြီးနေတော့ဒီညကလည်းမနေမှာမျိုးထွက်ပြီးနေတာပေါ့။ကားကြီးကလည်းထွက်ပြီးနေတယ်မင်းရှိလာတာဆိုကျွာတော်များများပေါ့မင်းလည်းမပတ်ချာလို့မင်းလည်းမအုပ်ရှိပတ်ချာနေတော်တော်များများတော့ အခုမျိုးအောင်နေတာညပြီးပြီးရတာဘယ်ရောက်နေပြီလဲပြီးရတာဆွဆောင်ကတော့ရောတဲ့အနေထားကတော့ပြန်ကျွန်တော်တို့အမင်းမှာတော့ဆွဆောင်နေတယ်လို့များလာတယ်ဟောတော့ငါတော့ဆောင်လို့ရှိမှာလေ
မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ် February လစစ်တပ်ကအာဏာသိမ်းခဲ့တာတနည်းကျော်ရှိလာချိန်မှာနိုင်ငံရေးအကြအတဲတွေနဲ့လက်နက်ကိုင်ပဋိပက္ခတွေဆက်လက်ပေါ်ပေါက်နေတဲ့အတွက်နိုင်ငံတကာအတိုင်းအဝိုင်းကနေသတိပေးထားပါတယ်ဒီသတင်းပတ်ထဲမှာကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့ဆွေးနွေးဖြေရှာဖို့ကြေညာတဲ့ထုတ်ပြန်တိုက်တွန်းထားပါတယ်ဒါကတော့ပလဲနယ်ကအခြေအနေတွေကိုတင်ပြပေးသွားတာပါဆက်လက်ပြီးတော့ကျွန်တော်တို့ကရင်ပြည်နယ်ဘက်ကအခြေအနေတချို့ကိုတင်ပြပါအောင်မယ်ကင်းပြည်နယ်လေးကိတ်ကော်ဒေသမှာတိုက်ပွဲတွေကြောင့်တပြည့်တင်းရှောင်နေခဲ့ရတဲ့ဒေသခံတွေဟာထိုင်းမြန်မာနယ်စပ်မှာဆက်လက်နေထိုင်နေကြရပြီးတော့တလားကြတဲ့ဒီအိမ်မပြန်နိုင်သေးပဲအခက်အခဲတွေဖြစ်နေကြတယ်လို့ကုညီဆောင်ရဲ့ပင်းနေသူတွေကပြောပါတယ်အပြည့်စုံတော့ထိုင်းနိုင်ငံအခြေစိုက် VA သတင်းတော့မအေးအေးမှာကတင်ပြပေးပါလိမ့်မယ
်ကရင်ပြည်နယ်မြဝတီခရိုင်တွင်းမှာမြန်မာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ကရင်မျိုးသားကာကွယ်ရေးတပ်MUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားမှာဖြစ်နေတဲ့တိုက်ပွဲတွေငြိမ်သက်သွားပြီမဲ့စစ်ပေးရှောင်ဒုက္ခသည်တွေဟာနေရာရင်းကိုမပြောင်းနိုင်သေးပဲတောင်ရင်းမြစ်တစ်လျှောက်မှာနေထိုင်နေရဆဲဖြစ်ပါတယ်စစ်ပေးကြောင့်အိုးအိမ်တွေပျက်စီးတာအပြင်လူကင်စားတောက်ဖို့အတွက်ခက်ခဲကုန်တာသူတို့ရွာတွေမှာစစ်ကောင်စီတပ်တွေတပ်ဆွဲနေရယူထားတာကြောင့်ပါနေရာမပြောင်းရဲကြပဲတောင်ရင်းမြစ်အနီးမှာလူရေ9000လောက်ကနေထိုင်နေကြဆဲဖြစ်တယ်ဆိုပြီးဒုက္ခသည်တွေကိုစားတော်ကြီးအကူအညီပေးနေသူတူကပြောပြပါဗျ။တ
ော့တောင်ကြီးကတခြားဒီလက်ပေါ်ကမှတ်ပါတော့ဒီမှာလေ1450လောက်ရှိတယ်။ဒါတော့အဓိကဖြင့်လူကြီးကဗဟိကလောနောက်ပြီးတော့ဖီမောကီအကြကပြည်တာပြည်များ။တော့ဒီမှာအမေလက်ပါတို့မထော်ကလေးကပါတာတစ်ခါပြည်ရှိနေတယ်။ဆက်လက်ကျရင်အဲ့မှာလည်း1000ရှိတယ်ပြရတာ။နောက်ပြီးတော့တပ်ခတ်တို့ဟိုဘက်ဝန်ဒီတို့ဗတ်ကျော်မှာလည်းဒီဘက်ကထောင်ကနန်းကျော်ရှိပြီဘောနော်အဲဒီတစ်ဆောက်ပါတော့ဒီဘက်ကဒီဘက်က9000လောက်တော့ရှိနေတယ်ပြရတယ်ဟိုတိုက်ပွဲလည်းနေနေတယ်ဟိုပြန်လို့တော့ရတယ်ဘောနော်ဒါပေမဲ့လည်းအိုးအိမ်ကမရှိတော့ဘူးနှလုံးစားကန်စားလည်းမရှိတော့ဘူးဆိုတော့တောင်းတောင်းပြန်ရေးကြအောင်အခုကလာလုံးစားကန်စားအဆင်ပြေပြီအခုတော့ဒီလေလောက်ကားလုံးမှာဆိုတော့ပြိဿာကြီးရှိကြအောင်ပြိဿာကြီးကဒီဘက်လက်ကောက်ကင်းသွားကြတယ်မလားထင်ရတယ်အများကြီးပဲအကျေရောမာရီအစ်စ်ဒီရော
ထိုင်းဘက်ကမြန်မာလူသမားတွေမြန်မာမိသားစုတွေကမြန်မာဘက်ချမ်းတောင်ရင်းမြစ်တစ်လျှောက်မှာအခုချိန်ထိနေထိုင်နေတဲ့ဒုက္ခသည်တွေကိုစားတောက်ရေးကူညီပေးတာတွေရှိပေမဲ့အခုတလခွဲလောက်ကြာတဲ့အချိန်မှာတော့အကူအညီပေးတဲ့အလူရှင်တွေနည်းလာတာကြောင့်ဒုက္ခသည်တွေအတွက်အကူအညီတွေလိုအပ်နေတယ်လို့လည်းဆိုပါတယ
်ဒုက္ခသည်တွေရောက်တဲ့အချိန်မှာတော့အခုကဟိုလူရဲကြီးတွေကလည်းအဖြစ်ကြီးနေသွားတယ်ပေါ့နော်အခုဒီဘက်မှာဆိုရင်အလူရှင်တွေမရှိတော့ပဲရှိကြတယ်။အာတခါတည်းဖြစ်နေကဒီလန်လူရနဲ့ခနေတုတ်တွေအပီးအစိုးကြလည်းဖြတ်ထားတဲ့အပီးနယ်တွေကအားကိုးပြီးတော့မျှော်နေရတာပေါ့နော်။ဆိုတော့လာပို့တဲ့သူမရှိရင်သူတို့ကလည်းဝယ်စားဖို့လည်းမနိုင်ဘူး။အာနောက်ပြီးတော့စိုက်စားပြီးစားဖို့လည်းမဖြစ်ဘူး။ဒီခါကျတော့သူတို့ကခက်ခဲတော့အများကြီးရှိနေတယ်။အလူရှင်တွေပဲအားကိုးနေရတယ်။အရှိချေမှာတော့အလူရှင်တွေကမရှိတော့ဘူးတော်တော်နေသွားပြီဖြစ်တယ
်။ကရင်မျိုးသားအစီယုံထိန်းချုပ်ရနယ်မြေတွေမှာလက်တလောတိတ်ဆောင်နေရတဲ့စစ်ပေးရှောင်ဦးရီအစ်စ်9000ကျော်တူလာခဲ့ကြောင်း KNU သတင်းနဲ့ပြန်ကြားရေးကဇန်နဝါရီလ19ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိမှာတော့စစ်ပွဲတွေငြိမ်သက်နေတာနှစ်ပတ်ခန့်ရှိပြီမဲ့စစ်ပေးရှောင်ဒုက္ခသည်တွေကတော့နေရက်မပြောင်းရဲကြသေးဘူးအများအပြားရှိနေသေးဖြစ်ပါတယ်ရှင်
။ဒါကတော့ကရင်ပြည်နယ်တွေကစစ်ပေးဒုက္ခသည်တွေအခြေအနေနဲ့ပတ်သက်ပြီးတော့မအေးမပြောပြသွားတာပါ။ဆက်လက်ပြီးတော့ကျွန်တော်တို့ဒီမလေးရှားနိုင်ငံမှာဆန္ဒပြလို့အဖမ်းခံထားရတဲ့မြန်မာတွေနဲ့ပတ်သက်ပြီးပြောပြပါအောင်မယ်။မလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူးမှာမြန်မာတန်ရုံရှိမှာအာနာသိန်းတစ်နှစ်ပြည့်ဆရာနာသိန်းတစ်နှစ်ပြည့်ဆန္ဒပြရင်အဖမ်းခံရတဲ့မြန်မာနိုင်ငံသားအများစုကတော့ပြီးခဲ့တဲ့တောက်ကြနေ့ဒီအဖမ်းခံထားရဆဲဖြစ်ပါတယ်။နောက်ဆုံးအခြေအနေတွေကိုသိရှိနိုင်ဖို့အတွက်မတ်စုမွန်ကနေပြီးတော့ဆက်သွယ်မေးမြန်းတင်ပြထားပါတယ်
။ဖမ်းသွားတဲ့အချိန်မှာဒီကလေးတွေလည်းပါတယ်လို့ပြောတယ်။နောက်ပြီးတော့အထောက်ထားမဲ့တဲ့သူတွေရောနောက်ပြီးတော့ဒီ UNHCR ကင်ထားတဲ့လူတွေလည်းပါတယ်ဆိုတော့လေသူတို့ရဲ့နောက်ဆုံးအခြေအနေဘာတွေများကိုလိုက်ပြီးတော့ကူညီပေးနေတာတွေရှိလဲလို့ဟုတ
်ကလေးနှစ်ယောက်ကတော့ပြန်လွတ်လာပြီမနေညကပဲသူတို့ပြန်လွတ်ပေးလိုက်တယ်ကလေးနှစ်ယောက်ကိုနောက်ပြီးတော့သူတို့ရှီမာရှိတဲ့ဒီလက်ဝတ်လက်စားတွေနဲ့ပတ်သက်တဲ့ဟာတွေရဲ့နောက်ပြီးတော့သူတို့တိုင်ယုံနာဝင်းကျင်မှာရက်ခဲတဲ့ကားတွေပေါ့နော်သူတက်ဆိုင်ရာကားလေးတွေကိုကားတော်လေးအကုန်လုံးကိုလည်းပြန်ပေးလိုက်တော့မနေ့ကတော့သူတို့ကားတော်လေးတွေရပြီဒီနေ့မနေ့မှပဲသူတို့ကားသွားယူကြတယ်။က ကလေးနှစ်ယောက်ကတော့မနေ့ကပြန်လွတ်လာတယ်အဲ့တော့လူကြီးလေးနဲ့ပတ်သက်ပြီးတော့သူတို့ဖမ်းထားတယ်နောက်ပြီးဒီကလေးနှစ်ယောက်ရဲ့ဒီအဖေနဲ့အမေကယူဟန်ကတ်ဒီကိုင်ဆောင်ထားတဲ့အတွက်သူတို့ကတော့ပြန်လွတ်လာဖို့ရှိတာပေါ့နော်နောက်ပြီးသူတို့ပြောတဲ့အရာဆိုရင်တော့ဒီကိုဗစ်စီးနင်းစီကံနဲ့မကိုင်းရင်သူတို့ဒဏ်ငွေရိုက်တယ်လीဒီမှာတော့သူတို့တတ်မှတ်ထားတာဒဏ်ငွေ1000လောက်မတည်ဘ စခန်းကိုပို့လိုက်တယ်လို့ပြောတယ်ပူတူးဆိုတာလည်းဒီကွာလာလမ်ပူအပိုင်မှာပဲဒီကွတ်ကမနေ့ကသူတို့ကိုခေါ်သွားတဲ့ဟာကဒီဂျင်ဂျန်ထောင်သေးလေးပေါ့
ဒီလိုမျိုးမလေးရှားမှာရှိတဲ့တရားမဝင်အလို့သမားတွေရောအထောက်ထားမဲ့အလို့သမားတွေရောဒီတက်တန်းလွန်တွေရောနောက်ပြီးတော့ဒီမှာရှိတဲ့ဒီအလို့မြန်မာနိုင်ငံသားတွေအတွက်တော်တော်များများလိုင်းလုပ်ပေးနေတာဆိုတော့အခုလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ဗောနော်ဒီအလို့ရှိအလို့သမားတွေအခုလက်ရှိမလေးရှားမှာရောက်နေတဲ့မြန်မာနိုင်ငံသားတွေကိုဘာများအကြံဉာဏ်ပေးချင်တာမျိုးရှိလဲဗောနော်အခုလက်ရှိအနေအထားပေါ်မှာ
ဟိုပုံမှန်အားဖြင့်တော့ကျွန်တော်မလေးရှားမှာဆန္ဒပြမယ်ဆိုလို့ရှိရင် yes ကမှကျွန်တော်တို့က report အရင်လုပ်ဖို့ဗောနော် report လုပ်ပြီးတော့သူသက်ဆိုင်ရာနယ်မြေမှာ report လုပ်ပြီးတာနဲ့ကျွန်တော်တို့ဟိုခွင့်ပြုချက်ရပြီသူတို့ကတော့ permission ပေးပြီဆိုတော့ရှင်ကျွန်တော်တို့ကတတ်မှတ်ထားတဲ့နေရာမှာအချိန်ပေါ့နော်တတ်မှတ်ထားတဲ့အချိန်အတွင်းမှာဆန္ဒပြကြရတယ်ပေါ့နော်ဆိုတော့မနေ့ကဖြစ်စဉ်ကခွင့်ပြုချက်ရထားပြီမဲ့လေသူတို့ဘက်ကနေပြီးတော့ဒီ SOP ပေါ့သူတို့ဒီကျန်းမာရေးရဲ့ COVID saving စီကံနေနေပဲဘာသွားညှိလဲတော့မပြောတတ်ဘူးပေါ့လောလောဆယ်တော့ကျွန်တော်တို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုစုံစမ်းမှုတွေတော့လုပ်နေတာတွေရှိတယ်ဘာသာဟိုတချို့ကြတော့လေ UNHCR ကင်တာတော့ဒါ UN ကနေပြီးတော့တာဝန်ယူထုတ်ပေးมาပေါ့เนาะဒါပေမဲ့အထောက်အထားမဲ့ကြတဲ့ခါကျတော့သူ့နိုင်ငံမှာလည်းထုံးစံအတိုင်းပေါ့ဒီတရားမဝင်အလုပ်သမားတွေနဲ့ပတ်သက်ပြီးတော့ဒီဖမ်းဆီးရတို့ဘာလို့လုပ်နေတဲ့ဟာမျိုးနဲ့ကာလတွေလည်းဖြစ်နေတဲ့ခါကျတော့ဒါပေမဲ့ဒီဖြစ်စဉ်ကသူတို့ကဆန္ဒပြလို့အဖမ်းခံရဲဆိုတဲ့ဖြစ်စဉ်မှာကဟိုကျွန်တော်ထင်ပါတယ်သူတို့ဖမ်းပြီးတော့မြန်မာနိုင်ငံကိုပြန်ပို့လို့ရမယ့်အနေအထားမျိုးမဟုတ်ဘူးလေအဲ့တော့ကျွန်တော်ပြောချင်တာကဒီ UN နဲ့မလေးရှားအစိုးရနဲ့ကအဲ့ပြဿနာတွေကရှိနေတဲ့အပေါ်မှာဒီကလေးတွေကိစ္စမှာဘယ်လိုတာဝန်ယူပြီးဆောင်ရွက်ပေးမလဲဆိုတော့အပိုင်းကြီးတွေတော့ကျွန်တော်တို့ကနည်းနည်းလေးတော့စိုးရိမ်စရာဖြစ်တာပေါ့နော် UN ကသူတို့ဒီလူတွေနဲ့ပတ်သက်ပြီးတော့ UN ကနေတာဝန်ယူလုပ်ပေးမယ်ဆိုရင်တော့ဒီကလေးတွေဟိုမြန်မြန်ဆန်ဆန်လေးလွတ်မြောက်မယ်အဲ့နောက်ဆုံးဒီအထောက်အထားမဲ့မှန်တီးတိုင်အောင်တော့မှအယူအန်ကတည်းထုတ်ပေးမယ်ဆိုတဲ့အနေအထားမျိုးဖြစ်လာခဲ့ရင်တော့ပို့ပြီးတော့ကောင်းတာပေါ့နော
်ဒါကတော့မလေးရှားမှာမြန်မာတွေကိုကူညီဆောင်ရွက်ပေးနေသူတူကိုမတ်စုမောင်ကဆက်သွယ်မင်းများတင်ပြခဲ့တာပါအခုဆက်လက်ပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုတင်ပြပါအောင်မယ်ရခိုင်လက်နက်ကိုင်အဖွဲ့ဖြစ်တဲ့ AA အခြေစိုက်တဲ့ရခိုင်မြောက်ပိုင်းမှာခီးသွွားတွေကိုစစ်ကောင်စီတပ်တွေကတင်းတင်းကြပ်ကြပ်စစ်ဆေးနေပြီးတော့ရိခာတဲယူခွင်းတွေကိုကန့်သတ်ထားတာကြောင့်ဒေသကနေအခက်အခဲကြုံတွေ့နေရပါတယ်ဒါအပြင်မောင်းတော်မြို့နယ်ဘက်မှာလည်းလုံးကြုံရေးတပ်ဖွဲ့တွေတင်းကျထားသလိုတနက်တန်နေမကြာခဏကြားနေရတဲ့အတွက်တိုက်ပွဲတွေဖြစ်မှာကိုလည်းဒေသခံတွေကစိုးရိမ်နေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကဆက်လက်တော်ပြပေးပါလိမ့်မယ်
။ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာခရီးသွားလာနေသူတွေကိုစစ်တပ်ကပြီးခဲ့တဲ့လကစလို့တင်းတင်းကျပ်ကျပ်စစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ်။တောင်ကုန်းမြို့နယ်ကနေစစ်တွေမြို့နယ်ကိုသွားတဲ့လမ်းတစ်လျှောက်မှာစစ်စေးရိတ်ကိတ်ဆယ်ကုလအောက်ထိထားပြီးစစ်ဆေးနေတယ်လို့ရိတ်ခါတည်ယူခွင့်တွေလည်းကန့်သတ်ခံရတယ်လို့ကိုယ်တိုင်စစ်ဆေးခံခဲ့ရတဲ့ခရီးသည်တဦးကပြောပါတယ
်။ကျွန်တော်တို့တောင်ကုန်းကနေပြီးတော့ဒီစစ်တွေရှိဆိုရင်အလေးဆုံးရိတ်ခါဆယ်ကုလမှာအစ်ခံရတယ်ကိုအတိကတော့အများဆုံးစစ်တာကတော့အမ်းမှာ3ခုတော့အတိကပါရစ်စ်လေးဆိုသူကလူတွေနဲ့မပုန်နေဘူးလေမပုန်နေတဲ့လူတွေကိုတိုက်ဆိုင်ပြီးတော့ဆက်တာရှိတယ်နောက်တစ်ချက်ကရက်ခါ6တွေကိုရက်ခါ6ဆိုရဲရတယ်အဲ့ဒီ5 6တွေပါလေကြာရင်သူကအဲ့ဒါနေလုံးဝခွင့်ပြုမှယူရတယ်ဆိုပြီးတော့မြေစစ်တာလားတကယ်ထုတ်ပြန်ထားတာလားတော့မသိဘူးသူကအဲ့လိုမထုတ်ပြန်ချက်ဒီပြည်ဒီကီလိုနေလုံးရတော့ဘန်ချက်ပါမယ်ဆိုရင်တို့ကန်တက်ကတ်တိုင်ရဲတိုင်းနဲ့အဲ့လိုပြညာတာတော့မသိဘူးကျိုးဆောင်တာထိုင်မှာလည်းတခါစစ်တယ်အဲ့လိုပဲစစ်တယ်ကြောက်တူပေါ့ကြောက်တူနဲ့မြောက်ဦးကြားတခါနောက်ဒီကန်ဆက်တောင်ကန်ဆက်တောင်ကြောက်တူနဲ့ပုံနာကျွန်းကြားမှာလေနောက်ပုံနာကျွန်းနဲ့ဒီစစ်တွေကြားမှာဆိုရင်နှစ်ခုကိုစစ်တွေမြို့ဝင်ဂိတ်တစ်ခုရေဟိုကြောက်တန်းတကားဂိတ်တစ်ခုရေစစ်တယ်တို့များဟိုတက်ချက်တိတိကိုစစ်တာ
2021ခုနှစ်နိုဝင်ဘာလလောက်က AA တပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေအကြတိုက်ပွဲအနှဲငယ်ဖြစ်ပွားခဲ့တဲ့မောင်တော်မြို့နယ်မြောက်ပိုင်းမှာဆိုရင်လေစစ်စေးဂိတ်တွေတင်းကျပ်နေတယ်လို့မောင်တော်ဒေသခံတဦးကပြောပြပါတယ်
။အစစ်စေးများတဲ့အဖော်တရားကတော့မှန်ပါတယ်ကျွန်တော်တို့ဝင်ထိုင်တော်မှတခါတည်းလေအဲ့လိုစစ်စေးခိုင်းတာအများကြီးရှိတယ်။ဘာလို့ဆိုတော့အမှန်တော့
ကျွန်တော်အမြင်နဲ့ပြောရင်တရားလွင်တို့ဘက်ရှင်ဝင်ထင်းလည်းမသိဘူးအရဲသားလည်းမသိဘူးဒါမဲ့ကျွန်တော်တော်တော်ခင်ရရကျွန်တော်တော်တော်များများရှိရဲ့အဲ့ဒီကိုမှွေတယ်ဆိုင်ကင်းနဲ့ဆိုရင်ဆိုင်ကင်းဘက်ကိုဖွင့်ခိုင်းတယ်ဖွင့်ခိုင်းတယ်ဖွင့်ပြတယ်ဒါမဲ့ဘာသူတို့ဘာလို့ရှင်လဲဆိုကျွန်တော်တို့မပြောတတ်ဘူးအဲ့သူတို့ကဒီကလည်းဒီရွာကလည်းဒီကိုစွန့်မလဲဒါတော့မေးတယ်သူတို့
ကိုတင်းတင်းကြပ်ကြပ်စစ်ဆင်းနေတာတွေကြောင့်ဒေသကတွေအကက်ခဲတွေနဲ့ကြုံတွေ့နေရသလိုအခုရပိုင်အတွင်မောင်တော်မြို့နယ်မှာတနတ်တန်တွေလည်းမကြာခဏကြားနေရတာကြောင့်ဒေသကတွေပိုပြီးတော့စိုးရိမ်နေကြရတယ်လို့လည်းမောင်တော်မြို့နယ်ပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းဦးမောင်အောင်ကပြောပါတယ်တိချောင်းဖွဲကကိုတိချောင်းဖွဲကဒီကဆေးလက်ယူကြတော့
ဒီဒီဆေးလက်ဖို့ရယူကြတော့လေကန်တဲ့ဆေးဆေးရဲ့အတင်းကျလောက်တယ်လူတွေကအဲဒီကားပေါ်ကဆေးမရောဆေးချင်းချောင်းရတယ်အဲ့လိုဟာမျိုးတွေဘာလို့ဒီဌာနချုပ်နေနော်နည်းနည်းတော့ဌာနချုပ်နေအဲ့ဒီအင်းချောင်းပါဘောနော်အဲ့လိုမလုပ်ခဲ့ပေါ့အဲ့ဟာမျိုးတွေလောက်တာအမှန်တမ်းပြောရလို့ရှင်မလုပ်တဲ့နေဥစ္စာလို့ပဲကျွန်တော်မြင်နေတယ်ဆိုတော့ဟုတ်တယ်နော်မလုပ်တဲ့နေဥစ္စာဆိုတော့ဖောက်လု
ပြီးတော့ဒီတနက်တန်ဖောက်တန်ကြားတယ်ဆိုတာကလည်းဆိုရင်ရတာပေါ့ဗျာဒီတဲ့ဒေသခံတွေပြည်သူမြန်တွေဆိုရင်စိတ်တွေဝင်တာပေါ့မလို့များမှာဖြစ်လာကြမလားပြဿနာတွေတက်လာကြမလားဆိုတော့ဆိုရင်စိတ်တွေဝင်ကြတာပေါ့အဲ့ဒါစီးတယ်ဗျာရခိုင်ပြည်နယ်အမ်းမြို့နယ်မှာဆိုရင်လေတလဲချောင်းကြီးဝအုပ်စုကိုကုန်းရောင်းလဲအတိုင်းစံသေးယူတာတွေကိုလမ်းမှာရှိတဲ့စစ်ကောင်စီစစ်ဆေးရေးဂိတ်တွေကပြီးခ Nagan AA Tapwene, Sikonsi Tapwere, Taiwere, Satin, Chipwala Grega, Tedagan Biduria, Kiitwala Gwende Guba, Sikonsi Tapwe Windwika, Kanta Tage Bare, Tavi Mele AA Tapwe Windwe in the net, Sikonsi Tatwine, Nale Mune, Apia Pide, Naubaima, Sisela Rigo, Pisho, Bega V, Akuna Baima, Pianle Vido, Tendin Jaja Sisela Rale Pibare, Akulu Yakanjine Miao Baima Ki there we go Tinja Sisela Rane Patabi, Yakanjine Lonjoine Neza Yea Winji, Pomuji Chodwiago Satwe Gabi Me, Satwe Lu Miyashi Geva Bukamya.
Dagara, Yakanji Nebaga Chinese Chugu, Kokimao Sumi Bobia Dorawa, General VOA yes and the name of the Tanwin season negotiate tolling barkmya.
American Bay, Yotan, Tolimurigu, Nazi Nasalina, Ipalong, Panju, Jishuna Mari. Lurumi say Yotan Lyani, Nazi Nasalina, Yonian Tanza, Tolimuzi, Vio American Tane, RFA, Lulate Ashade, Namavada, Chizinigu, American Bianzu, Washington, Urogani, a chain near Tolim, Disset Biniama. Namana Yay, now Sonya, the Dinapin, Ashade Dane, Kavadaraga, a chain near Psitomu, the Dinmanry. A passing canarine, 9 years the Kawaii season, 3 million and a Jishu Jayama. The room is a Yotan line of Penu Jishu Jinesu, Judel 7TV, Asia Bin Juru, Channel Diati among Ho, Tankom 6 Juru, Channel Diana Satonogani, Penu Jishu Namari. Juru Penu Mode Chalago, viewing the Mawai Internet Saminane, viewing the Ma Facebook Saminaroma, Popjatawa. မင်္ဂလာပါခင်ဗျာစနေနေ့မနက်ဖက် VOA ရဲ့အတန်းနဲ့အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါကျွန်တော်တို့ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ပေးထားပါတယ်ခင်ဗျာစစ်အာဏာသိမ်းထားတဲ့မတရားသိမ်းထားတဲ့လူတွေကနေပြီးတော့ဦးဆောင်ပြီးတော့ငင်းချမ်းအောင်နေ့စဉ်တပ်ဖြတ်နေတဲ့လူတွေကနေပြီးတော့ငင်းငင်းရေးဖြစ်စဉ်ကိုဦးဆောင်မှာမယ
မငင်းကြံသေးတဲ့တိုင်းပြည်မှာငင်းကြံရေးအတွက်အမျိုးသမီးတွေပူပေါင်းပါဝင်မှုကဘလောက်အရေးကြီးနေပါသလဲငင်းကြံရေးကြိုးပမ်းမှုတွေမှာအမျိုးသမီးတွေဘယ်လိုပုံစံနဲ့ပူပေါင်းပါဝင်လှူရှားကြမှာလဲစတဲ့ငင်းကြံရေးနဲ့အမျိုးသမီးတွေပူပေါင်းဆောင်ရွက်မှုအလားအလာတွေကိုအမျိုးသမီးရေးတက်ကြွလှူရှားသူတူဖြစ်တဲ့မက်ကင်လေးကိုဆက်သွယ်မေးပြန်ပြီးဒီတစ်ပတ်အမျိုးသမီးကန္တာမှာမက်ကင်ဖြူထွေးကပြော
ဟုတ်ကဲ့ပါညီမနိုင်ငံမှာညီငယ်ရေးလုပ်ငန်းစဉ်မှာမဟုတ်ဘောနော်နိုင်ငံရေးဖြစ်စဉ်တခြားလူမှုရေးဘဝတွေမှာလည်းမြို့သမီတွေရဲ့ပါဝင်မှုဟာအရေးကြီးပါတယ်တန်းသူအရေးကြီးပါတယ်ဘာလို့လဲဆိုတော့သူတို့ကတိုင်းပြည်ရဲ့လူကြီးရဲ့ထောက်ဝဲကျော်လက်ရှိတယ်နောက်တစ်ခုကတော့ကိုစားပြုမှုအပြင်ကြီးမယ်ဆိုလို့ရှင်လေဟိုလူကြီးရဲ့ထောက်ဝဲကျော်ရှိတာကကျွန်တော်တို့ညီငယ်မညီချင်းချင် တဲ့အကြံပြုချက်တွေမပါဘဲနဲ့တော့ကျမတို့ကဘယ်ဟာမှဆောင်ရွက်လို့ထိရောက်တဲ့အောင်မြင်မှုရမယ်လို့တော့ကျမတို့ကမယုံကြည်ပါဘူး။ဒီအမျိုးသမီးတွေပါဝင်ပေးခြင်းအပြင်ဒီလိုဆွေးနွေးပွဲတွေလက်ခဲတင်းတင်းဖြစ်နေတာတွေအရန်ကိုမှအရေးတကြီးနဲ့ဟိုတစ်ဖက်နဲ့တစ်ဖက်ဟိုပြင်းပြင်းထန်ထန်ဖြစ်နေတဲ့ကိစ္စတွေမှာအမျိုးသမီးတွေကကြားရနေပြီးတော့ဖြောင်းပြပြီးတော့ပြည်လည်အောင်ဆောင်ရွက်ပေးနိုင်တဲ့တာရကတွေလည်းကဘာပေါ်မှာလည်းရှိခဲ့ပါတယ်။ဒါကြောင့်ကျမတို့အမျိုးသမီးတွေကိုငင်းကြဲရေးစကဝမ်းမှာပဲဖြစ်ဖြစ်အခြားနေရာတွေမှာပါဝင်ဆောင်ရွက်စေခြင်းအပြင်လိုအပ်တဲ့လူချင်းနဲ့ဒီမှန်ချက်ကိုပို့ပြီးတော့မြန်မြန်ရောက်တယ်ဆိုတာကိုကျမတို့ကဒါကြောင့်တိုက်တွန်းလို့ဆိုတာဖြစ်ပါတယ်
။ဟုတ်ကဲ့ပါရှင်။ဆိုလက်ရှိအခြေအနေမှာရောမျိုးသမီးတွေအနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးငင်းကြဲရေးလုပ်ငန်းစဉ်တိုင်းမှာဘယ်လိုပုံစံနေနဲ့ပူးပေါင်းပါဝင်လှုပ်ရှားနေတာရှိပါလိမ့်ရှင်
။ဟုတ်ကဲ့ပါဒါဆိုရင်တော့ကျမတို့ကနှစ်ပိုင်းပြောရမှာပေါ့နော်။အရင်တုန်းကတော့ကျန်နာမသိခင်တုန်းကဆိုရင်တော့ NCA လမ်းကြောင်းနဲ့လည်းသွားကြတယ်เนาะဟိုကျမတို့ငင်းငယ်ဖြစ်စင်မှာအမျိုးသမီးတွေဟာမိပညာပိုင်းအားဖြင့်ပဲဖြစ်စေပံ့ပိုးကူညီတဲ့သူပိုင်းအားဖြင့်ပဲဖြစ်စေကိုယ်စားလှယ်အားဖြင့်ဖြစ်စေတက်ရောက်တာတွေကျမတို့သတိထားမိပါတယ်ကျမကိုယ်တိုင်ကတော့ကိုယ်တိုင်တက်ရောက်မှုမရှိနေနဲ့ဒီငင်းငယ်လုပ်ငန်းစဉ်တွေမှာကျမတို့ရဲ့အမျိုးသမီးအစုအဖွဲ့တွေကိုကိုစားပြုပြီးတော့တက်ရောက်တဲ့သူတွေလည်းရှိတယ်ဟိုးအရင်ကတည်းကဆိုင်ရင်တော့ပို့ပြီးတော့အမျိုးသမီးတွေကအတန်ထွက်လာနိုင်တယ်ပါဝင်လာနိုင်တယ်ဒါပေမဲ့အားရလောက်တဲ့ကိုစားပြုမှုနဲ့အမျိုးသမီးတွေရဲ့အတန်ကိုဟိုနော်တကယ်ကိုအလေးထားပြီးတော့စဉ်းစားပြီးတဲ့ဟာတော့အားနည်းနေသေးတယ်ဒါပေမဲ့ကျွန်တော်တို့ကဟိုလုံးဝမရှိတာတဲ့ဆိုင်တော့နည်းနည်းလေးရှိလာတာကိုလည်းကျွန်တော်တို့ကကြိုးဆိုပါတယ်ဒါပေမဲ့ဆရာနာသိပြီးတဲ့နောက်ပိုင်းမှာတော့ပုံစံတစ်မျိုးပြောင်းသွားပြီလို့ကျွန်တော်တို့ယူဆပါတယ်ဘာလို့လဲဆိုတော့ဒီငင်းငင်းရေးလုပ်ငန်းစဉ်တွေကိုဟို NCA နဲ့တကွာပေါ့နော်ငင်းငင်းရေးလုပ်ငန်းစဉ်တွေကိုစစ်အာဏာသိမ်းလိုက်တဲ့အတွက်ပြည့်ပြည့်သွားပြီလို့တချို့သောတိုင်းနာကောင်းဆောင်တွေကပြောကြတာကိုလည်းကျွန်တော်တို့နားထောင်ပူပါတယ်ရေဘူးကခြုံပြောရရင်တော့စစ်အာဏာသိမ်းထားတဲ့မတရားသိမ်းထားတဲ့သူကနေပြီးတော့ဥဆောင်ပြီးတော့ငင်းချမ်းအောင်နေ့စဉ်တပ်ဖြတ်နေတဲ့သူကနေပြီးတော့ငင်းငင်းရေးဖြစ်စဉ်ကိုဥဆောင်မှမယ်ဆိုတော့ဘလို့မှအသေးပင်ရှိတဲ့လုပ်ငန်းဖြစ်တဲ့အတွက်ဒီဟာတော့ကျွန်မတကူလည်းပြောရရင်တော့ယုံကြည်မှုရှိပါဘူးအဲ့တော့ကျွန်မတို့အခုစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာသွားမဲ့လမ်းကြောင်းကတော့ပုံစံတစ်မျိုးဖြစ်နေတယ်လို့ထင်ပါတယ်ဒါကဘာလဲဆိုရင်ကျွန်မတို့အခုသွားနေတဲ့ NUCC NUG နဲ့အတူအခြားသောဒီနိုင်ငံရေး platform တွေလည်းရှိနေပါတယ်အဲ့ဒီ platform တွေကနေမှတဆင့်ဒီကျမတို့ဂျာကာလာရှိနေပြီးတဲ့အခါမှာ Federal Democracy နိုင်ငံသွားဖို့အတွက်အသွင်ကူးပြောင်းရေးလုပ်တဲ့ကာလတွေမှာဒီငင်းငင်းရေးဖြစ်စဉ်ကတပါတဲ့ပါသွားမယ်လို့ကျမတို့ထင်ပါတယ်အဲ့လိုပါသွားတဲ့အခါမှာအခုကျမတို့သက်ဆိုင်ရာအမှန်ကကျမပြောခဲ့တဲ့အဖွဲ့အစည်းတွေမှာအစုအဖွဲ့တွေမှာကျမတို့အမျိုးသမီးတွေရဲ့ကိုယ်စားပြုမှုတွေကလည်းအခုတော့ပါနေပါပြီအဲ့ဒီအတွက်ရှေ့လျှောက်သွားမယ်လမ်းကြောင်းမှာတော့မတူတဲ့အခင်းချင်းနဲ့ဒီကျမတို့အမျိုးသမီးတွေရဲ့ပါဝင်မှုတွေကလည်းဆက်ပြီးတော့ရှိသွားမယ်ဟိုအတိတ်ပဲရှိတဲ့ဟိုဆွေးနွေးမှုတွေနဲ့အတူကျမတို့ Federal Democracy နိုင်ငံကိုတွားကြမယ်လို့ကျမကတော့မျှော်လင့်ထားပါတယ
်။မြန်မာနိုင်ငံရဲ့နိုင်ငံရေးကိုပြန်ကြည့်လို့ရှိရင်တော့အမျိုးသမီးတွေကအတိုင်းပြည်ရဲ့အတိုင်းပြည်တခြားတဲ့ကဏ္ဍတည်တည်မှာပါဝင်ခဲ့ကြတာကတော့ဒါအထင်ရှားရှိပါတယ်။ဟိုနိုင်ငံရေးငင်းငယ်ရေးလုပ်ငန်းစဉ်အပါအဝင်ပေါ့နော်နိုင်ငံရေးဖြစ်စဉ်တွေမှာလည်းမျိုးသမီးတွေရားပြားပါဝင်ပါတယ်။ဒါပေမဲ့ဥဆောင်မှုကဏ္ဍမှာချိန်ရင်တော့အမျိုးသမီးတွေသိပြီးတော့တွေ့ရလိမ့်မရှိပါဘူး။ဒါဘာကြောင့်ပါလဲအမျိုးသမီးတွေနိုင်ငံရေးဒီငင်းငယ်လုပ်ငန်းစဉ်တွေရဲ့ဥဆောင်မှုကဏ္ဍမှာပါဝင်လို့တွေ့ဘာတွေကအကန့်အသတ်စိန်ခေါ်မှုတွေဖြစ်နေပါလဲရှင့်
အဓိကကတော့ကျမတို့ရဲ့ရိုးဆွဲနေတဲ့အမြင်လေးပေါ့နော်အယူဆတွေကပြဿနာလို့ထင်ပါတယ်အမျိုးသမီးဆိုရင်ဒါပဲလုပ်ရမယ်အမျိုးသားဆိုရင်ဒါပဲလုပ်ရမယ်ဒါပဲလုပ်တတ်တယ်ဆိုတဲ့အမြင်လေးဒါတွေကအဓိကပြဿနာဖြစ်နေတယ်လို့ထင်ပါတယ်ဒါပေမဲ့ကျမတို့အစဉ်အဆက်မှလည်းအမျိုးသမီးတွေကမပါခဲ့တာတော့မဟုတ်ပါဘူးနိုင်ငံရေးဖြစ်စဉ်တွေမှာပဲဖြစ်ဖြစ်ဥဆောင်မှုကဏ္ဍတွေမှာပါခဲ့တယ်အရေးအတွက်အားဖြင့်တော့ကျမတို့အနေကောင်းနေလိမ့်မယ်ပေါ့နော်ဒါပေမဲ့အတိမတ်ပြမှုကအားနေတာလို့ကျမတို့ပြောလို့ရပါတယ်ဒါပေမဲ့ကျမတို့ဘူရွေးဥတော်လှန်ရေးကာလမှာတော့ကျမတို့အမျိုးသမီးတွေအပေါ်မှာမြင်တဲ့အမြင်လေးအမျိုးသမီးတွေအပေါ်မှာထားတဲ့သဘောထားတွေယုံကြည်အားကိုးမှုတွေကတော့တမျိုးတစ်ပုံပြောင်းလဲသွားပြီလို့ကျမကတော့ယုံကြည်ပါတယ်။ဟိုတော်ထဲမှာပဲဖြစ်ဖြစ်နော်စီရေးရခုခံမှုလုပ်ဖို့အတွက်ဆိုနဲ့အမျိုးသမီးငယ်တွေကပါတယ်။အခုဥစားမှုဖြစ်တဲ့ NUG NUCC တွေမှာဆိုလည်းအမျိုးသမီးတွေကရှေ့တန်းအောင်ပါနေတဲ့အခါကျတော့ဘာပဲဖြစ်ဖြစ်ကျမတို့ရဲ့နိုင်ငံရေးခေါင်းဆောင်တွေလို့ယူဆထားတဲ့အမျိုးသားတွေနဲ့တီတူလူလူကတော့ဒီအမျိုးသမီးတွေဟာဘယ်ကဏ္ဍမှာမဆိုဆောင်ရွက်နိုင်တယ်တတ္တိောပြတ္တိောရှိတယ်ဆိုတာကိုတော့အတိမတ်ပြုသွားမယ်လို့ထင်တယ်။ဒီကနေစပြီးတော့ကျမတို့အမျိုးသမီးတွေကိုဒီထက်ပိုပြီးတော့စွမ်းဆောင်ရည်အရာအတိမတ်ပြုမယ်ဆိုရင်တော့ရှေ့မှာတော့ဒီထက်ပိုပြီးခေါင်းဆောင်မှုညမှာပါဝင်လာနိုင်တယ်လို့ထင်တယ်။ဒါပေမဲ့ကျမဆိုရင်တခုလည်းထပ်ပြီးတော့ပြောချင်ပါတယ်။အဲခက်ခဲကာလမှာဒုက္ခထဲမှာတော့ကျမတို့အမျိုးသမီးတွေကိုရှေ့တန်းကိုပို့ပြီးတော့နော်အစဉ်ပြေပြေနဲ့ချောချောမွေ့မွေ့နဲ့အေးအေးဆေးဆေးနဲ့ဟိုတာဝန်တွေယူစည်းစိမ်တွေယူရမယ်အချိန်မှာတော့ကျမတို့အမျိုးသမီးတွေကိုမေ့လျော့ထားမှာတော့ကျမအင်တန်ဆိုးရိမ်ပါတယ်အဲ့ဒါတော့ကျမထပ်ပြီးတော့ထပ်ခါတလဲလဲလဲကျမသတိပေးနေမယ်ကိစ္စဖြစ်ပါတယ
်အမျိုးသမီးတွေဒီနိုင်ငံရေးဥစားမှုကဏ္ဍဒီငယ်ငယ်လုပ်ငန်းစဉ်တွေမှာပုံမပါဝင်လာဖို့ဆိုလို့ရှိရင်ကောမတူဘူးအတိုင်းဝိုင်းအနေနဲ့ဘယ်လိုဖောက်ပို့မှုတွေအဓိကရှိဖို့လိုအပ်ပါလဲရှင်ဘာတွေဖြစ်ဖြစ်ကြောင်းလဲရလိမ့်မယ်
အတိကတော့ကျမခုနပြောသလိုပေါ့အယူဆွဲနေတဲ့အယူဆဆွဲတွေကိုကျမတို့ဖြောက်ဖို့လိုပါတယ်ဆိုတော့လောကမာတွေတော့အများကြီးပဲဒါပေမဲ့အထူးသဖြင့်ကျမတို့ဘာလုပ်ဖို့လိုလဲဆိုရင်တော့အမျိုးသမီးပြည်လဲလူသားတယောက်ဖြစ်တယ်ဆိုတဲ့အမြင်သူ့မှာလဲစွမ်းဆောင်ရေးရှိတယ်သူလဲလုပ်နိုင်တယ်အချိန်နေပြီးဒီအမျိုးသမီးတွေကသူတို့ရဲ့စွမ်းဆောင်ရေးကိုပြဖို့အဆင်သင့်ဖြစ်တယ်ဆိုတဲ့အတွေ့အခေါ်မျိုးကိုဥဆောင်သူအထူးသဖြင့်တော့အမျိုးသားတွေရဲ့စိတ်ထဲမှာရှိနေဖို့လိုအပ်ပါတယ်။နောက်ကျမတို့အမျိုးသမီးတွေကလည်းဘာလုပ်ဖို့လိုလဲဆိုရင်တော့ကြားရတဲ့အခွင့်အရေးကိုဘယ်တော့မှလက်လွတ်မခံပဲကိုယ့်ရဲ့အတန်ကိုသူတို့ကြားအောင်ကြည်ကြဲလောင်လောင်အော်နေဖို့လိုတယ်။တခါပြန်မှာကျမတို့ကစစချင်းမှာတော့ noise ပေါ့နော်။စူညံတန်လို့ဖြစ်လိမ့်မယ်။ကျမတို့ကသိပ်ပါခြင်းနဲ့သိပ်ပြောခြင်းနဲ့ဆိုပြီးဖြစ်လိမ့်မယ်။ဒါပေမဲ့အဲ့ noise ကနေတစ်ဖြည်းဖြည်းနဲ့ကျမတို့ voice ဖြစ်အောင်ကျမတို့လုပ်လို့ရပါတယ်။နောက်ပေါ့ဟိုကိုယ်ထိရောက်တဲ့အတန်ဖြစ်အောင်လုပ်လို့ရတယ်။အဲအမျိုးသားတွေနဲ့အကျန်တဲ့ဒီလူလူတို့ကိုလည်းကြောချင်တာကတော့အမျိုးသမီးတွေလည်းလူသားတယောက်ဖြစ်တယ်နော် LGBT တွေလည်းလူသားတယောက်ဖြစ်တယ်အဲ့ဒီအတွက်ခွဲခြားမှုတွေကိုကျမတို့တတ်နိုင်တဲ့များအခုချိန်ကြီးကရှော့ချဖို့ကြိုးစားရမယ်ဒါကြောင့်ကျမတို့တောက်လျှောက်ပြောပါတယ်နေဦးတော်လှန်ရေးကစစ်အာဏာရှင်ကိုပဲတော်လှန်တာမဟုတ်ဘူးအယိုးဆွဲနော်တရက်တီနော်ဝါဒတွေအယူဆတွေဥမာလူမျိုးဆဲဝါဒဆွဲကြီးနိုင်နေရင်ဒီအားလုံးကိုကျမတို့ဖြိုချမယ်အတွေးခေါ်တော်နိုင်ရေးဖြစ်တယ်ဒီအတွေးခေါ်ကောင်းနိုင်မှာကြားမခွဲခြားမှုတွေတန်းတူညီညာမှုမပေးတဲ့ဟာတွေပါကျမတို့ကဟိုတော်နိုင်မှာဖြစ်တဲ့အတွက်ဒီတော်နိုင်ရေးကိုအထူးပဲကျမတို့အမျိုးသမီးတွေဘက်ကလည်းအားစိုက်ပြီးတော့လုပ်ဖို့လိုတယ်လို့လည်းကျမမြင်ပါတယ
်ဒီတွေဘူးတော်နိုင်ရေးကာလပြီးသွားလို့ပေါ့နော်မြန်မာနိုင်ငံရဲ့အခြေအနေတွေပြန်လည်ကောင်းမွန်လာမယ်ဒီမိုကရေစီပြန်ပြီးတော့ရရှိလာမယ်ဆိုရင်ကောဒီအမျိုးသမီးတွေရင်းကြေးမှာပူပေါင်းပါဝင်မှုအလားအလာတွေကကိုကောင်းလာမယ်လို့မက်ခင်လေးမြင်မိပါလားရှင
်အဲဒီမှာမြင်ပါတယ်ဒီမှာဒါတော့အကောင်းမြင်တယ်နောက်တစ်ခါအကောင်းမြင်တယ်ဆိုတဲ့အခါမှာကျမတို့အမျိုးသမီးတွေအတွက်မဟုတ်ဘူးတွင်မကပါဘူးလူငယ်စုပေါ့နော်ကိုစားမပြုခံတဲ့လူငယ်စုတွေအတွက်ပါပို့ပြီးတော့ပါဝင်မှုတွေရလာမယ်သူတို့အတန်တွေကိုပါပို့ပြီးတော့ချဲ့သွင်းစဉ်းစားလာမယ်အခင်းချင်းတရက်ကိုကျမတို့ရမယ်လို့ကျမညွှန်နေတယ်ဒါကလည်းကျမတို့ထိုင်နေလို့တော့မရဘူးပေါ့ကျမတို့တောက်လျှောက်ဒီဒေါ်လာရေးအောင်မြင်ပြီးတော့အခင်းကျစ်စ်ကိုသွားတဲ့အခါမှာကျမတို့အမျိုးသမီးပဲဖြစ်ဖြစ် LGBTQ ပဲဖြစ်ဖြစ်မတန်ဆွမ်းသူပဲဖြစ်ဖြစ်လူငယ်စုတွေပဲအားလုံးကပါဝင်ပြီးတော့ကိုယ့်ရဲ့အတန်တွေကိုလည်းပါဝင်နိုင်အောင်ကြိုးစားရမယ်လို့ထင်တယ်။အဲ့တော့နိုင်ငံရေးအရာဦးဆောင်တဲ့သူတွေကလည်းဒီအတန်မထွက်နိုင်တဲ့သူတွေရဲ့အတန်တွေကိုပါပို့ပြီးတော့ထည့်သွင်းစဉ်းစားဒီကိုယ်ကိုစားပြုတဲ့သူတွေကိုပါတက်ဆိုင်ရာအစုအဖွဲ့မှာပို့ပြီးပါဝင်နိုင်အောင်ကြိုးစားပေးမယ်ဆိုရင်တော့ကျမတို့လာမယ့်အခင်းကျင်းတဲ့ဟာအရင်ကကျမတို့ကြုံပြီးတဲ့အခင်းကျင်းတွေနဲ့မတူပို့ပြီးတော့အောင်မြင်တဲ့ဟိုတကယ်အထိပ္ပယ်ရှိတဲ့နှစ်သာရရှိတဲ့နော်ငင်းချင်းဘူးရေးကတကယ်ရေးရှိတည်တတ်မဲ့ငင်းချင်းရင်းမျိုးဖြစ်အောင်ကျမတို့လုပ်နိုင်တယ်လို့ယူဆတယ်။အဲ့ဒီလိုမဟုတ်ပဲမိကမတ္တပေါ့နော်အမျိုးသားတွေပဲသို့မဟုတ်ရင်သူစုတစ်ဖွဲ့ပဲဥဆောင်တဲ့အဲ အပြောင်းလဲမျိုးကိုသွားမယ်ဆိုရင်တော့ကျွန်တော်တို့တန်တရားလည်နေအောင်ပါပဲအဲ့လိုမဖြစ်အောင်တော့ကျွန်တော်တို့အားလုံးကဝမ်းပြီးတော့တက်နိုင်ကြမြစူးစမ်းရမယ်လို့ထင်တယ်အဲ့လိုစူးစမ်းတဲ့အခါမှာလည်းကျွန်တော်တို့စိတ်လဲရှည်ရမယ်တချို့ကိစ္စတွေမှာတွန်းတွန်းတူပြောစရာလိုရင်လည်းကျွန်တော်တို့ပြောရမယ်ကျွန်တော်တို့အားလုံးတော့ပြင်ပန်းကြမှာပဲဒါပေမဲ့အဲ့ဒီပြင်ပန်းတဲ့အတူတူကျွန်တော်တို့ရမယ်အကျိုးဆက်ကလည်းသိပြီးတော့အသီးပွင့်ကလည်းသိချိုးမြင်မယ်လို့တော့ကျွန်တော်ပြောလင့်ပါတယ
်ဟုတ်ကဲ့ပါမကင်လေးအခုလိုချိန်ပြီးတော့ဖြေစားပေးတာကျေးဇူးများကြီးတင်ပါတယ်ရှင်
โอเคจ้ะมาเลยจริงๆมาค่ะ
Mackin View ทวีตินเสร็จแต่อမျိုးသမီးကဏ္ဍအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုအောင်အောင်တင်ပြတဲ့တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါတော့မယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုဟာအမေရိကရောက်မြန်မာတွေအပေါ်မှာဘလို့ရိုက်ခတ်ချက်တွေရှိပါသလဲ။ဒါအပြင်အမေရိကမှာအာရှနယ်ဝါးတွေအပေါ်ကိုထိလက်ရောက်တိုက်ခိုက်တာတွေနဲ့ပတ်သက်ပြီးတော့နှစ်ပတ်လည်ဆန္ဒပြကြတာတွေကိုဒီတစ်ပတ်မှာကိုအောင်ကစူးစီးတင်ပြပေးထားပါတယ
်။ရင်းမြို့သားဒီမိုကရေစီအခွင့်အရေး NLD လက်ထက်မှာရေဘူဝါအားဖြင့်ဖက်ဖက်ကတိုးတက်မှုတွေရှိလာနေတာကြောင့်မြန်မာပြည်ပွားတချို့လည်းအမေရိကန်ပြည်ထောင်စုကနေမကြာခဏဆွေးနွေးလို့ကူးလူသွားရောက်ခဲ့ပါတယ်။ဒီထဲမှာစီးပွားရေးလုပ်ငန်းနဲ့ရင်းနှီးမြှုပ်နှံမှုဘိုင်းမှာဝင်ရောက်ဖို့စိတ်ကူးထားသူတွေရှိသလိုတချို့ကလည်းကိုတက်နိုင်ကြလို့ငွေရမြေကိုအကျိုးပြုခြင်းတွေလည်းပါပါတယ်။ဒါ့အပြင်လည်းမဲမတမာမှုတွေရှိတာကြောင့်ဆိုပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အခါမှာတော့ဒီစီစဉ်တွေအလုံးရဆိုင်ကုန်တယ်လို့ဆိုပါတယ်။ဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့ကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့အန်နဝါဖြိုးကအခုလိုပြောပါရယ
်အဓိကကတော့ဒီစက်ယုံဆောက်ဖို့လုပ်ငန်းညီအထည်ချုပ်ဌာနပေါ့နော်ဟိုအလုပ်သမားတွေကိုအလုပ်ပေးဖို့ရိ investor တွေနဲ့တွေ့ဖို့ရိမြန်မာနိုင်ငံကနေပြီးတော့ရနိုင်တဲ့ကုန်ကျန်းတွေပေါ့နော်ဆိုတော့ပိတ်စာတွေဟိုတခြားနိုင်ငံနဲ့လည်းဆက်သွယ်ပြီးတော့ဆက်လုပ်ရမယ့်အဟာတွေပေါ့နော်အဲ့မှာလမ်းတွေအကုန်ပိတ်သွားတယ်ဟို investor တွေကလည်းရှင်းရှင်းပြောရမယ်ဆိုလို့ရှိရင်ရင်းနှီးမြှုပ်နှံမှုအတွက်ကိုဒီအစိုးရလက်အောက်မှာဆိုလို့ရှိရင်တော့စဉ်းစားမယ်ဆိုတော့ဆန္ဒတွေဖြစ်လာကြတယ်
။အာဏာမသိငင်ကအခုလိုစီးပွားရေးလုပ်ငန်းရှင်တွေအပြင်မြန်မာအမေရိကန်တွေရဲ့ပရာဟိတလူမှုကွန်ရက်အဖွဲ့တွေတတိပုဂ္ဂလတွေလည်းမြန်မာပြည်ကိုပြန်ပြီးရဲရွာလူမှုရေးအလူတန်းတွေပြုလုပ်ခဲ့ကြပါတယ်။ဒါအပြင်တဘာဝဘေးရန်တွေကြားရောက်ချိန်နဲ့ဆေးဘေးရှောင်တွေအတွက်လည်းကူညီပေးခဲ့ကြတာပါ။အခုအခါမှာတော့မြန်မာနိုင်ငံကိုပြန်ဖို့မဖြစ်နိုင်ဘူးလို့အင်ဒီယားနာပြည်နယ်ဖော်ရေးမျိုးကကိုအောင်တင်ကပြောပါတယ်။
လူတိုင်းကပြင်ရင်ရတယ်ကိုယ်နိုင်ငံကိုအမည်မျိုးကိုပြန်ပြီးတော့ပြည်ရလုပ်ငန်းတွေပြန်လုပ်ချင်တယ်ကိုယ့်ရဲ့ဟိုရဲ့ယူဟာမြို့နယ်တွေမှာပြန်ပြီးတော့ပြန်လဲထူထောင်ရေးတွေပြည်ရလုပ်ချင်တယ်ဒီစကားသာအုပ်ချုပ်နေတဲ့အောက်မှာတော့လွန်းလပ်တော်လို့ရမှာလည်းမဟုတ်ဘူးအဲ့ဒါကြောင့်မလို့လူမှမပြန်ရင်ရဘူးအခုကဒီနေ့ကိုပြန်ဖို့အားခဲထားတာပြန်ပြီးတော့ပြန်ပြီးဟိုဒီနောက်အစိုးရတက်တန်း9နှစ်မှာငါတို့တွေဝိုင်းဝန်းကူညီရမယ်နိုင်ငံတကာမှာရောက်နေတဲ့မြန်မာကိုတယောက်တည်းမှမဟုတ်ဘူးလူတိုင်းလူလူမျိုးတူရည်ရွယ်ချက်တွေရှိကြတယ်
ဒါအပြင်မိသားစုဆွေမျိုးတွေနဲ့ပါပြန်တွေ့ရဖို့လည်းအခက်အခဲတွေရှိနေတာပါစစ်တပ်ကအာဏာသိမ်းပြီးကတည်းကအရေးပေါ်အခြေအနေကြီးညာခဲ့ပြီးဆန္ဒပြသူတွေကိုဖမ်းဆီးရဲဆက်ဆက်ပြစ်ခတ်တပ်ဖြတ်ခဲ့တာကြောင့်အခုအခါလက်နက်ဆွဲကင်ကုပြမှုတွေကိုရင်ဆိုင်နေရပြီးမြန်မာနိုင်ငံဟာပြည်ရင်းစစ်ဖြစ်ဖို့အနေအထားထိဦးတည်သွားနေတယ်လို့နိုင်ငံတကာခေါင်းဆောင်တချို့ကလည်းသတိပေးထားပါတယ်စစ်အာဏာသိမ်းနှစ်ပတ်လည်နေ့တုန်းကတော့အရေးပေါ်အခြေအနေကာလကိုအာနာသိန်းစစ်ကောင်စီကနောက်ထပ်6လတက်တန်းတိုးခဲ့ပါတယ်။စီမင်းကန့်သက်ချက်အမိန့်တွေလည်းထပ်တိုးထုတ်ပြန်ခဲ့ပါတယ
်။အဓိကဆက်သွယ်ရေးဖြစ်တဲ့အင်တာနက်ပေါ်တော့ကောင်းကောင်းမသုံးနိုင်ရတဲ့မြန်မာနိုင်ငံရဲ့အခြေအနေကြီးမှာဖြိုးတို့အနေနဲ့ဘယ်စီးပွားရေးကိုမှ investment လုပ်ဖို့ဘယ်သူမှမလုပ်ရပါဘူး။အခုကတော့ဒီ၄နှစ်တာမှာအားရဝမ်းသာစွာမြင်တွေ့ရတယ်။ခလေးတွေလည်းအရန်တိုးတက်လာတယ်။အခြေခံလူဆိုင်သားတွေလည်းသူတို့မှာအိမ်မက်လေးတွေဖြစ်လာတယ်။လူတယောက်မှရှိတင်ရတဲ့ရတိုက်တဲ့အခွင့်အရေးတွေနဲ့ဒန်းတူအလုပ်သမားတယောက်မှလည်းရတဲ့ရတိုက်တဲ့အခွင့်အရေးတွေကိုပေးတဲ့အလုပ်တစ်ခုကိုဖန်တီးစင်တာ
အမေရိကန်ဆိုရအပါအဝင်ဥရောပနိုင်ငံတွေကစစ်အာဏာသိမ်းထားတဲ့စစ်ကောင်စီခေါင်းဆောင်တွေအစိုးရအဖွဲ့ဝင်တွေအပြင်သူတို့နဲ့အနီးကပ်ဆက်ဆက်လုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုလည်းပြစ်မှတ်ထားအရေးယူနေကြမှာပဲမြန်မာနိုင်ငံတွင်နှစ်ပေါင်းတော်ကြာရင်းနှီးမြှုပ်နှံလုပ်ကိုင်လာတဲ့နိုင်ငံခြားကုမ္ပဏီကြီးတချို့လည်းလုပ်ငန်းတွေရပ်ဆိုင်းကမြန်မာနိုင်ငံကနေပြန်လည်ထွက်ခွာနေကြပါတယ်ခင်ဗျာ ဇန်နဝါရီ30ရက်နေ့တနင်္ဂနွေနေ့ကအမေရိကန်မြို့ကြီး6မြို့မှာအာရှနွေဘဝအမေရိကန်ပေါ်အမုန်းတရားစွဲအခြေခံတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးစန့်ကျင်တဲ့ဇနတ်ထုတ်ဖော်ပွဲတွေကျင်းပခဲ့ပါတယ် San Francisco, Los Angeles, Chicago, New York, Philadelphia, Atlanta မြို့ကြီးတွေမှာ အခုလို အင်အားပြည့်စုံခဲ့တာပါ COVID ရောဂါကြောင့် Georgia ပြည်နယ် Atlanta မြို့က အာရှနွေဘဝတွေရဲ့တရားမျှတမှုဇနတ်ဖော်ထုတ်ပွဲကိုတော့ online ကနေကျင်းပပါတယ် ဒီပွဲမှာတက်ရောက်ခဲ့တဲ့ We Left မြန်မာ အဖွဲ့က major ကအခုလိုပြောပါတယ်
သူမျိုးခွဲကြမှုမုံတင်းမှုတွေကိုခံရတယ်ဆိုရင်ချက်ချင်းလိုက်ရင်သူတို့ဘယ်ဝန်းခေါ်ခိုင်းပါလဲကျွန်တော်တို့ဒီအာရှလူမျိုးတွေတော်တော်များလေဟိုပြဿနာတစ်ခုလို့ဖြစ်ပြီးဆိုရင်မတိုင်ကြတာများတယ်ပြဿနာတွေလည်းမဖြစ်သေးခြင်းဟာအလုပ်တွေလည်းမလုပ်ချက်ခြင်းဒါပေမဲ့သူတို့အဲ့လိုမလုပ်ခဲ့တဲ့အတွက်ပေါ့နော်ဥပဒေအရအမတိကြဘူးဥပဒေအရကိုကင်တွယ်စေခြင်းနဲ့အမ်ဒါမှကိုယ်ဒီရ တခြားလူလည်းချက်ချက်ဖြစ်နေမှာပဲအဲ့ဒီကြတော့ဒီကောင်ကိုသူကပို့ပြီးတော့ awareness ကိုသူပြန့်ပွားစေခြင်းလေပေါ့
2020ခုနှစ်မတ်လကနေ2021ခုနှစ်စက်တင်ဘာလအတွင်းအာရှຫນွေဘွားနဲ့ပစိဖိတ်ကျွန်းစုຫນွေဘွားတပေါင်းကျော်ဟာအတိုင်းဝိုင်းကနေဖြစ်ချင်းခံရတာနှုတ်အားဖြင့်ရောရုပ်ပိုင်းဆိုင်ရာနှောက်ယှက်တိုက်ခိုက်ခံရတာတွေရောကြုံခဲ့ရတယ်လို့ API Asian လူ့ခွင့်အဖွဲ့ကြီးကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရသိရပါတယ်။အာရှຫນွေဘွား9ယောက်မှာ1ယောက်ဟာအခုလိုအခြေအနေမျိုးကြုံခဲ့ရတာဟာဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာ2020မတ်လအတွင်းအနေခံသုံးမှုကိုတနတ်သမားကဝင်ပစ်တာကြောင့်အာရှຫນွေဘွားအမျိုးသမီး6ဦးအပါအဝင်အလုံး8ဦးတည်ဆုံသွားပါတယ်။ဂျော်ဂျီယာအာရှပစိဖိတ်အမေရိကန်ရှင်းနေအတင်းကဘော်နီယန်ကအခုလိုပြောပါတယ်
။ Of course Atlanta made sense to join in solidarity.
အစ်မကတခြားမျိုးတွေနဲ့အတူရက်တီပြခဲ့ပါတယ်။မတ်လ16ရက်နေ့ကခြေကွေးစရာအာရှຫນွေဘွားစန့်ကြီးအကြံဖတ်တို့ရက်တွေဟာဒီမျိုးမှာဖြစ်ခဲ့တဲ့ဆိုတာချက်အမေရိကန်ပြည်အောင်စုမှာအခုလိုဖြစ်နေတဲ့ဆိုတာတွေကိုပြသခဲ့တဲ့တမိုင်းလေးဖြစ်ပါတယ်။
ဆန်ဖရန်စစ္စကိုမြို့မှာမနက်ခင်းလမ်းလျှောက်နေတော့အသက်84နှစ်အရွယ်ဝီချာရတာပတ်ဒီကိုလူမဲလူငယ်တဦးကတက်ခတ်ရာကနေကွယ်လွန်သွားပါတယ်။အမေရိကမှာအာရှຫນွေဘွားတွေကိုအခုလိုဂျမ်းဖတ်ရန်ပြူတာဟာအခုမှမဟုတ်ပေမဲ့ကိုဗစ်ကရောဂါကာလမှာတော့မကြုံစဘူးပုံများလာပါတယ်။ထိုင်းနိုင်ငံမှာကြီးပင်းခဲ့တဲ့အသက်49နှစ်အရွယ်အစားအသောက်စစ်ဆေးအရာရှိရတာနာပတ်ဒီကမနစ်ကသူရင်ဆိုင်ခဲ့ရတဲ့ခြေကွဲပွဲဖြစ်ရက်ကိုအခုလိုပြန်ပြောပြပါတယ်
။ I couldn't find him and I received a phone call from
him. ဒီမှာရှာမတွေ့တဲ့အချိန်မှာသူ့ကိုခက်ကြမ်းကြမ်းတွန်းလိုက်တာကြောင့်လဲသွားတယ်ဆိုတော့ရဲကဖုန်းဆက်ပြီးတော့ပြောလာပါတယ်။ကျမတို့ ICU ကိုလိုက်သွားပါတယ်။ဆူတောင်းနေပေမဲ့လည်းသတိပြန်လဲမလာတော့ပါဘူး။နှစ်လောက်ကြာမှဆုံးသွားပါတယ်
။အထူးသဖြင့်အမေရိကမှာအရင်ရောက်နေတဲ့အာရှຫນွေဘွားတွေပဲဖြစ်ဖြစ်နောက်မှရောက်လာသူတွေပဲဖြစ်ဖြစ်အမြဲတစေအားလုံးကိုနိုင်ငံသားတွေအဖြစ်ပဲမြင်ကြလိမ့်ရှိတာပါဂျော်ဂျီယာမျိုးကအခမ်းအနားတွင်မှာတော့မွန်တာနက်စ်ရတနာပါဒီရဲ့ဖခင်အတွေ့ငြိမ်သက်စုတောင်းခဲ့ကြပါတယ
်
နာကျင်မှုတွေနဲ့လုံးပန်းရင်းနဲ့အဖေကွယ်လွန်သွားတာမျိုးကိုမဖြစ်စေချင်ပါဘူးအာရှຫນွေဘွားအမေရိကန်တွေအနေနဲ့အဖေလိုမျိုးမဖြစ်ဖို့အတွက်ကိုယ့်ရဲ့အခွင့်အရေးအတွက်တောင်းဆိုကြပ
ါဇန်နဝါရီလဇန်ပိုင်းတုန်းကဆိုရင်နယူးယောက်မြို့ကအသက်40အရွယ်မီရှယ်ဂိုးဟာယထားစောင့်နေတော့နောက်ကနေလူမဲတစ်ယောက်ကယထားရှိတွန်းချလိုက်တာကြောင့်သေဆုံးသွားပါတယ်ဆန်ဖရန်စစ္စကိုတက်တိုပမော့ကရာဆယ်ဟွမ်းက
We have seen a surge in racism.
ကယောဂါကြောင့်လူမျိုးရေးခွဲခြားမှုစီးထွားလာတာကိုမြင်ခဲ့ရပြီးပါပြီ။ COVID-19 ကိုကြောက်ရွံ့နေချိန်မှာသမရထရန့်ကလည်းတရုတ်ဗိုင်းရပ်စ်ဆိုပြီးပြောခဲ့တာကြောင့်အခြေအနေပိုဆိုးရွားစေခဲ့ပါတယ်
။မြို့ကြီး6မြို့မှာကျင်းပတဲ့ခန္ဓာတွင်းအမုန်းတရားစွဲတိုက်ခိုက်ခံရသူတွေကိုဂုဏ်ပြုခဲ့ကြသလိုအာရှຫນွေဘွားတွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးအလေးထားရှောင်ရှားကြဖို့တောင်းဆိုခဲ့ပါတယ်ခင်ဗျာ။
ကိုအောင်အောင်တင်ဆက်တဲ့သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာကျွန်တော်တို့ VOA အတန်းလင်းအစီအစဉ်တွေကိုလိုင်းနိုမီတာ3049ရိုးကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်နားတော်တာဆင်ရမယ်အပတ်စဉ်ကဏ္ဍတစ်ပုဒ်ကတော့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်ကအာဏာသိမ်းခဲ့တဲ့မြန်မာပြည်မှာအာဏာသိမ်းတစ်နှစ်အတွင်းအင်တာနက်ပါဝင်ဤပညာတွေအပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိပါသလဲဒီအခြေအနေတွေကိုဒေါက်တင်မျိုးသက်ကစူးစီးတင်ပြထားပါတယ်
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့နှစ်ဖြစ်သွားပြီလို့ထင်ပါတယ်။ဒီမြန်မာနိုင်ငံထဲမှာဒီ
internet ni pinya tong swae mu ne patat pi lo belo pyaung le re phit de so da o american naingan a it ni pinya shin u stanley ze ya go myan myan pi tin pya pi ma ba u stanley aku myanmar naingan ma sit tat a na tain na ta nit pi twa yi bo no ta nit pi twa de kha ma aku tait tait ta ra pyaung le twa ra ba na shi ba de
aku sit tat ka a na tain pi de naw bai ma kino lo ni pinya ne patat pi lo ထိန်းချုပ်ထားမှုကြောင့်ကျွန်တော်တို့အဓိကဆုံးရှုံးမှုပေါ့နော်အဲ့ဒါကတော့နှစ်ပိုင်းရှိတာပေါ့နံပါတ်1ကတော့ကျွန်တော်တို့ဘယ်လိုခေါ်လဲဆိုတော့ဒီအဓိကကြတဲ့ တော်တော်များပါတယ်ဟုတ်ကဲ့အဲ့နေပညာဘိုင်းနဲ့ပတ်သက်ပြီးတော့ဒီနိုင်ငံခြားအနေပြီးတော့ဒီ Amazon Web တို့အဲ့ဒါမျိုးတွေကတရားဝင်မြန်မာပြည်နဲ့လုတ်ပိုင်ဆိုမျိုးရောပေါ့နော်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ US ကနေသူတို့ဆန်ရှင်လုတ်ထားတဲ့အတွက်ကြောင့်
ဒီနေ့ကတွေကိုဟိုချောချောချူချူလက်ခံယူဖို့လူလို့မရတော့ဘောနော်ဆုံးရှုံးတာပေါ့ဟုတ်ဒီအင်တာနက်နှီးပညာကိုအကန့်သတ်တယ်လောက်လိုက်တဲ့အခါမှာနော်ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့ရောအခုမြန်မာပြည်ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတိတိတသာပြောင်းလဲသွားတာကနံပါတ်1ကအခုကျွန်တော်တို့ကြုံတွေ့နေရတဲ့ဘဏ္ဍာလုပ်ငန်းတွေတိုင်းပြည်ရဲ့ဝင်ငွေရမယ့်လမ်းတွေဖြစ်တဲ့ ခကြီးသွားလုပ်ငန်းတို့ဟိုတယ်လုပ်ငန်းတို့အဲ့ဒါမျိုးတွေကလုံးဝကိုကျဆင်းသွားတာပါတယ်အဲ့ဒါတွေကတော့အဓိကအထိနာတာပေါ့လေနော်ကျွန်တော်တို့ဘဏ္ဍာလုပ်ငန်းတွေဆိုရင်ဒီစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီနိုင်ငံကအဟိုဆန်းရှင်းလုပ်ထားတဲ့ဥပဒေကြောင့်သူတို့မှာဟိုလွယ်ကူကူသူတို့မှာဒီငွေလွယ်ငွေယူလို့လို့မရဘူးအဲ့ဒါကြောင့်ဘဏ္ဍာလုပ်ငန်းတွေရပ
တက်ပြီးတော့အမြဲတမ်းလုပ်နေတဲ့လုပ်ကင်နေတဲ့လုပ်ငန်းတွေအားလုံးကြီးသွားလုပ်ငန်းတွေနော်ဟိုတယ်လုပ်ငန်းတွေဆိုရင်ဒါလုံးဝမရှိတော့ဘူးဖြစ်သွားမှာအခုနောက်ပိုင်းမှာတော့ online နဲ့များတော့ပေါ့လေလေလက်မှတ်တွေဝယ်တာတွေနောက်ပြီးတော့ဒီတက်ခုကန်တဲတာတွေအဲ့ဒါတွေတော့ visa လျှောက်တာတွေကအစ online နဲ့ပဲလုပ်တာများတော့ကျတောက်သွားတယ်နောက်ပြီးတော့ online နဲ့ဘာကြောင့်ဟိုဟာဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီ covid ရောဂါကြောင့်လဲ online နဲ့ပို့ပြီးတော့လုပ်တာပို့ပြီးတော့ဟိုစိတ်ချရတာပေါ့လေနော်အဲ့ဒါကြောင့်မို့လို့ online နဲ့လုပ်ငန်းတွေမရှိရင်တော့ဟိုဒီထက်ပို့ပြီးတော့ဆိုးသွားမှာပါအဲ့တော့ယောဂကာယယောဂအခြေအနေရတယ်ဟိုပျောက်မှမပျောက်သေးတာဟုတ်အခုကာယယောဂဖြစ်ပြီးတဲ့နောက်ပိုင်းမှာဒါတော့အဓိကကျွန်တော်တို့သုံးနေရတာဒီ IT နည်းပညာပဲနိုင်ငံတကာမှာတော်တော်များများကအခု online ကိုအားထားနေရတဲ့အချိန်ပေါ့အဲ့ဒီအချိန်မှာသူစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီ online တွေကိုဖြတ်တောက်လိုက်တယ်ထုတ်ရမှုပဲရှိပါတယ
်ဟုတ်ကဲ့ဆိုတော့ဒါကျန်းမာရေးပါပေါ်သွားတာပေါ့နော်ကိုဗစ်နဲ့ပတ်သက်ပြီးတော့အသိပညာတွေပဲလည်းမတိရတဲ့အတွက်ကြောင့်ကျန်းမာရေးမှာလည်းတော်တော်လေးကိုဆော့ရုပ်တာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ဟ
ုတ်နောက်အဲ့တော့ဒီလိုမျိုးပေါ့နော်ဟိုနီးပညာဒီအပြောင်းလဲဖြစ်တဲ့တဲမှာဟိုလည်းဟိုပညာရေးနဲ့ပတ်သက်ပြီးတော့ဖြစ်သွားတဲ့အပြောင်းလဲတွေနည်းနည်းပြောပြပေးပ
ါပညာရေးကဏ္ဍမှာတော့ထိခိုက်နစ်နာသွားတာတွေလည်းတော်တော်များများရှိပါတယ်အဓိကအားဖြင့်တော့ကျွန်တော်တို့အွန်လိုင်းနဲ့တက်နေတဲ့ကျောင်းကျောင်းသားတွေကျွန်တော်တို့ certification တွေယူနေတဲ့ကျောင်းသူကျောင်းသားတွေဥပမာဆိုရင်ဒီ Microsoft certification တွေနောက်ပြီးတော့ Cisco certification တွေ Google certification တွေယူတဲ့လူတွေအတွက်တော့တော်တော်လေးဒုက္ခရောက်ပါတယ်
อดีตก็ดูดีบรรลุงานนี่อ่ะงวยตวยงวยอยู่ลุลุไม่ย่าอะไรกันอะไรอะไรอะไรป่าเลยงวยจีนนู่นนี่พองป่าอะไรอะไรป่าเลยไอ้อะไรตัวเจ้าผมเนี่ยจ้องจ้องอะไรอ่ะเออจะย้ายกูเนี่ยรู้มาอินฟลักชันทางโอ้ไปพองจ้องมุดทางอะไรกันอะไรยามไม่รู้สูตรอะไรกองกองรู้รู้จีนรู้ไม่ย่าอู้อะไรอ่ะสู้ยมุดก่อนแค่แค่ชีวิตสุริยะจีนนู่นว่า
ได้มีด้วยสยองมือพี่กงด้วยเนาะเชื่อสัมปทานเองเอาอะไรอย่างเงี้ยไม่รู้ที่ไหนหายก่อนฮะสุดท้ายน่ะเต็มที่เรื่องละมั้งอู้สแตนลีรู้ป่ะป่าวันป่ะเนาะไอ้ที่นี่เป็นยังไงเนี่ยอาจารย์ไปว่าเลยที่VPNเนี่ยเต็มป่ะเนาะVPNเนี่ยเต็มนู่นเช่นก็ลงอยู่ในตัวเลยใส่ชาเลยนับว่าอันเดียร์เลยโอ้ไม่ใช่อย่างนั้นป่ะเนาะVPNเต็มอ่ะคุณส่วนVPNอัตราก็ตัวอุบลิตเต็มชาตันทารุ่ยอะไรอ่ะมันต้องส่งยังไงจ้าบ้าง
แต่ที่VPNก็ที่เราเนี่ยแต่ต้องเสียมุกโปรแค่แค่เอาลูกจ้าเป็นประเทศไปแล้วอุตส่าห์เนี่ยมันติดยาเลยว่าVPNเราพอช่วยไพรเวทกันนะพ่อเนาะดีกว่าเราดีจริงๆเราต้องชมมุกเก่าเนี่ยโอ้ร้านยองตะคุบอินเทอร์เน็ตผมมาอินเทอร์เน็ตสะดวกมาเนาะอยู่ไปรู้มาจ่ายอะไรนี่พี่น้าทางเราไม่ยากอ๋อรู้มาจ่ายอะไรนี่โอ้พี่บีร์ เชื่อเดี๋ยวคุยรู้ไม่ยากลูกเด็กโอ้สะดวกในยังคุยบ่เออทุกVPNเชื่อต้องไล่ยิงปัจจุบันนี้ตัวคุณเล่าชีสะดวกในเรื่องลูกเด็กอ่ะทุกVPNมาบ้านเลยตัวว่าสะดวกมาเว้ยทำไมจะสู้ยังมือเดียวจ้าเราบ้านเลยตัวชีวายลงงานชีเน่บ้านลงงานนี่บ้านนี้จ้าเวจีเนี่ยปัจจุบันลูกเนี่ยอะไรชีวายลงงานนี่จ้าเราVPNมาดูไม่เนี่ย ตัวเราดูไม่สวยตัวเราสีไว้ลงงานนี่ด้วยยังกูอันนี้ชีวะตัวเราเนี่ยงวยรวยงวยอยู่มือเดียวจ่ายเนี่ยพี่บอกโอ้คู่ตัวเนี่ยเนาะโอ้ชีวะมันพี่บอกเลยลงจมูกมันชีวะเลยใช่ยังมันยังมันสุดท้ายน่าตีน่ะแต่ไม่ใช่ตัวเราใช่ไหมที่ไอเดียนี้เป็นอะไรปัตตาบีโร่ตัวอะไรพี่เอาเนี่ยไปอยู่เมื่อไหร่ไอเดียนี้เป็นอะไรใช่ไหมที่แสดงเสียงกับตัวเรา
ก็คือมีแต่เต็มใจไปเลยแต่บ้านนี้เป็นอาชีพงูน่าตระเสงี่ยหรือเปล่ากูเสียเลยไปแล้วเดือนจีนเจ้าเด็กก็จะคือมีแต่กับเบียบเบียบไปบ้างไหมครับเมื่อการก่อสร้างเนี่ยมหาวิทยาลัยไม่เพิ่มที่จะต้องทบทวนสูตรเลยเดี๋ยวตำราชี้แจงเป็นเลยรัชสมรภูมิยาปูเรนุนั่วเย่ต้องจ่ายในตัวสังหุ่นในประเทศไปเมื่อการตำราอินเดียก็ยิ่งมาท้าจังเมื่อการทุนนี่เนี่ยกูเสียเงินเนี่ยกูสั่นเต็มบุหรี่กู กูกลัวผู้เป็นกูเนี่ยตัวท่าไม่ได้ใช่เนี่ยนั่งเงินรวยเนี่ยเราเล็ดเว็บีลูลูยามะแลนด์รีกูอันนี้ชาวบุญีรับเช่าเปล่าเลยเสียดาวอาเซียนนั่งเงินยาเต็งอาเซียนนั่งเงินใจวันจีเรศีวีมาเนี่ยมาสิกังสิโกมาเผยโพสต์ส่งเพื่อเช็คกูอินโดนีเซียก็ทักกันเจ้าเปล่าจ้าเลยไปดีแล้วเรื่องบ้าบุสิ่งท่าเรศีวีมาเนี่ยมาสิกังสิเอ็งเงินใจวันจีอู้วันน่ะมองเงินกูเผยจ้ามาเผาเจ้าอาเซียนเลือดจะเอากระดาษกันบริยาก็ อินโดนีเซียกูอามาขังเกเรลุเลอินโดนีเซียนั่งยังใช้เงินจีทานะเบียกุญยาเบียวไปเลยกูรู้แต่เมื่อก่อนใช้อเมริกันแต่เมื่อจีลินดาทอมัสกรีนฟิลฮะเนี่ยมาแต่เมื่อจีอูจอมอทอนเอตส่งไปเนี่ยมาในงานทำกุศลหลังจากบอกเปลี่ยนไปชาวลัมป์ปูเดลูกสาวนิมูเรโกเชนุเกบาร์เลยนัทเอาเนื้อเสียงสาวยาดูโอลิมปิกอากาศาปวยรู้กูที่วันงานเบจิมิโรก้ามีดาอากาศาคุณจีมา
ดังนั้นเรื่องเช่นเจ้าเด็กก็ดอกเข็มยุติเปรียบเปรียบต่อรักเนี่ยที่เกิดซีซันนี้ก็ทะลุได้เนี่ยมาซีซันทะลุอยู่มุกกุญยาวยังพิบาร์เลยอาจารย์พันเอนจิเนียร์ก็รอจะมีก็เนี่ยสุดยอดเอชไอเอพิบาร์เลยจันทร์นี้ดังนั้นซีซันนี้ก็ไลน์ดูมีแต่ต้องเสนอเลเซอร์กูรูอันนี้ได้ทะลุเงินกับพิบาร์เลยเนี่ยจันทร์นี้เสนอเนี่ยมันเป็นดังนั้นซีซันนี้ที่มาเดี๋ยวไม่พิสูจน์มีพิบาร์เลยจันทร์นี้ก็สมบูรณ์จะว่าเนี่ยจันทร์นี้ This program has come to you from the Voice of America, Washington.